Welcome to the Voice of America in Burmese.
မင်္ဂလာနေ့ကြပါဒေါက်တာရှင်များရှင် View American တန်းကနေ2025ခုနှစ် February 25ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ထိုင်ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်Pure Radio Season ကို line to meter 1925နဲ့30အပြင် line လမ်းမီတာ190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်။ဒီနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလီမာကအစီအစဉ်မှုဖြစ်တောင်းရေးတင်ဆက်ပေးတော့မှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂလူညွန်ရေးကောင်စီမှ Russia Ukraine စစ်ပွဲဆုံးသက်ရေးအတွက် American တင်သွင်းတဲ့မူကြမ်းကို Russia ကထောက်ခံပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ဟာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။မြန်မာနိုင်ငံဘက်ကိုတက်စီနဲ့ဒီဇယ်တင်ပို့မှုတွေထိုင်းကဖြတ်လိုက်တဲ့အတွက်မြဝရီမြို့ကကားတွေထိုင်းဘက်ကိုလာပြီးတော့စီဖြစ်နေကြရပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့အလိမ္မာနဲ့အတူတင်ပြပေးကြမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှတော့ဒီနေ့ညနားဆင်ရမယ့်အထဲမှာနိုင်ငံတကာသတင်းဆောင်မကိုနားဆင်ရမှာဖြစ်တယ်လို့နောက်ဆုံးရသတင်းပေးပို့ချက်တဲ့ထဲမှာဆိုရင်တော့မြိုင်မြို့နယ်စုံကုန်းရွာမှာမင်္ဂလာဆောင်ပုံချက်တိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့
ဒီမှာတိုက်ခိုက်တာနဲ့ပေါ့ပောင်ရအောင်နဲ့ကျဲသွားတယ်ပထမဆုံးတစ်လုံးမှာတဲ့လူကြီးကအတေများတယ်ခမင်းချက်တဲ့နေရာနဲ့ကြာလာတော့ခုတတိယလိုက်ပြည်ပြည်ဆဲဆဲကိုတချို့ဟာတွေကကိုလောင်းကိုကောက်မရဘူးဘယ်သူပဲလည်းမကွဲဘူးဖတ်ပြီးတော့ပြေဆုံးနိုင်တယ်တို့လာနိုင်အနေထားကိုသိရတာ
ညိုင်ပါခါပါတာဝန်ရှိသူကိုလက်ရာကပြောပြသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့တူကြားဖြန့်ခိုင်ကလွတ်လာသူထောင်ထဲချီရ BGF နဲ့မြန်မာတောင်းတွင်နေတဲ့သတင်းအပအဝင်ထိုင်းနိုင်ငံကပြန်ပို့ခံရတဲ့မြန်မာတွေစစ်မှုထမ်းဥပဒေနဲ့ကြုံနေကြရတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ဒါရိုက်နဲ့အတူအင်္ဂါညနေတက်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနောက်ကမ္ဘာတလောခီးသွားအစီအစဉ်နဲ့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များနေတဲ့10မိနစ်သတင်းတိုးလေးတွေကိုနားဆင်ရဖို့ရှိပါတယ်ဒါရိုက်ကိုမတိဆက်ပေးခင်မှာအခုအရင်ဆုံးတော့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝေးလိုက်နေအတူပြောပြပေးသွားမှာပါရှင
်ကုလသမဂ္ဂလုံခြုံရေးကောင်စီမှရုရှား-ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်ကတင်သွင်းတဲ့ငင်းချမ်းရေးအတွက်လမ်းမူကြမ်းဟာပိုပြီးမြတ်တမှုရှိတယ်ဆိုပြီးရုရှားကကြိုဆိုလိုက်ပါတယ်ဒီအဆိုပြုချက်ကိုဗြိတိန်နဲ့ဥရောပမဟာမိတ်တွေကတော့တိတ်သဘောမတူကြပါဘူးအမေရိကန်ရဲ့အဆိုပြုချက်ဟာသဘောတူညီချက်အတွက်တကယ်လိုလားတဲ့အားထုတ်မှုဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကဒီကနေ့ဖေဖော်ဝါရီလ25ရက်နေ့မှာပြောပါတယ်ဖေဖော်ဝါရီလ24ရက်မနေ့ကချမှတ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတွင်းရုရှား-ယူကရိန်းစစ်ပွဲအတွင်းအသက်ဆုံးရှုံးသွားသူတွေအတွက်ဝန်ထမ်းကြောင်းဖော်ပြထားသလိုကုလသမဂ္ဂရဲ့တာဝန်ဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ဖြစ်ပြီးအငင်းပွားမှုတွေကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းဖို့ဖြစ်တယ်လို့ဖော်ပြထားပါတယ်ဒါအပြင်ပဋိပက္ခတွေကိုအမြန်ဆုံးအဆုံးသတ်နိုင်ဖို့တင်ပြထားသလိုယူကရိန်းနဲ့ရုရှားအကြားငြိမ်းချမ်းရေးရည်ရှိတီမြဲအောင်ဆောင်ရွက်ဖို့အတွက်လည်းတိုက်တွန်းထားပါတယ်ဒီအဆိုပြုချက်ဟာအလုံးအတွက်ငင်းချမ်းရေးလမ်းပေါ်ရှောက်လန်းစီမှာဖြစ်တယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်အထူးတန်တမန်ဒေါ်ရသီရှေးကလူညွန့်ရေးကောင်စီအဖွဲ့ဝင်တွေကိုပြောကြားခဲ့ပါတယ်ဒါဟာအရေးပါတဲ့ပထမဆုံးခြေလှမ်းဖြစ်တာကြောင့်အလုံးဂုဏ်ယူသင့်တယ်လို့လည်းသူကပြောပါတယ်ယူကရိန်းရုရှားအပြင်နိုင်ငံတကာအသိုက်အဝန်းအတွင်းငြိမ်းချမ်းတဲ့အနာဂတ်တည်ဆောက်သွားဖို့ဒီနည်းလမ်းကိုအသုံးပြုရမယ်လို့လည်းအထူးတန်တမန်ရှေးကပြောကြားခဲ့ပါတယ်ခင်ဗျာ
ရုရှားကယူကရိန်းကိုမနေ့ညပိုင်းမှာလေကြောင်းတိုက်ခတ်မှုတွေအများအပြားပြုလုပ်ခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရမှုနဲ့အဆောက်အဦပျက်စီးမှုတွေရှိခဲ့တယ်လို့ Kiev မြို့တော်နဲ့ Sumy ဒေသကတာဝန်ရှိသူတွေကဒီကနေ့ February 25ရက်နေ့မှာပြောပါတယ်တိုက်ခတ်မှုကြောင့်အသက်44နှစ်အရွယ်အမျိုးသမီးတဦးဒဏ်ရာရပြီးတော့ဆေးရုံတင်လိုက်ရတဲ့အပြင်လူနေအိမ်အများပြားလည်းပျက်စီးသွားတယ်လို့ Kiev ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။ရုရှားကပစ်လိုက်တဲ့ drone မြင်တွေကအများအပြားကိုပစ်ချနိုင်ခဲ့ကြောင်း Sumy ဒေသအရာရှိတွေကပြောပေမဲ့လူနေဦးထိခိုက်ဒဏ်ရာရပြီးတော့လူနေတိုက်ခတ်တွဲနှစ်ခုပျက်စီးသွားတယ်လို့ဆိုပါတယ်။ Charkasy ဒေသအုပ်ချုပ်ရေးမှူးကလည်းစစ်တပ်က drone မြင်20ကိုပစ်ချနိုင်ခဲ့ကြောင်း Telegram လူမှုကွန်ရက်မှာရေးပေမဲ့ထိခိုက်ဒဏ်ရာသူတော့မရှိဘူးလို့ဆိုပါတယ်ယူကရိန်းတို့ပစ်လိုက်တဲ့ drone မြင်20ကိုမနေ့ညကပစ်ချနိုင်ခဲ့ကြောင်းနဲ့အများစုကိုရုရှားယူကရိန်းနယ်စပ်ဒေသဖြစ်တဲ့ Brian ဒေသအတွင်းမှာပစ်ချနိုင်ခဲ့ကြောင်းကျင်းဖြစ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါနဲ့မက္ကဆီကိုနိုင်ငံတွေအပေါ်သတ်မှတ်ထားခြင်းကြရင်ကုန်သွယ်ခွန်တိုးကောက်မှာဖြစ်တယ်လို့ပြောပါတယ်ကုန်သွယ်ခွန်တိုးကောက်ဖို့တလတာဆိုင်းငံ့ထားခြင်းအတွင်းကနေဒါအနေနဲ့ဖန်တနောမူရစ်ဆေးဝါအမေရိကန်တဲဝင်ရောက်နေတာကိုတားဆီးပြီးမက္ကဆီကိုအနေနဲ့အမေရိကန်တောင်ပိုင်းနယ်စပ်မှာတရားမဝင်ဝင်ရောက်လာသူတွေနေနေတပ်ဖွဲ့ဝင်တောင်ကနန်းအထိချထားပြီးဖြစ်ပေမဲ့လည်းသမ္မတထရမ့်ကဖေဖော်ဝါရီ24ရက်နေ့မှာအခုလိုထပ်လောင်းပြောကြားလိုက်တာဖြစ်ပါတယ်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေအနေနဲ့အမ American က 25,000 ခိုင်နှုန်းကုန်သွယ်ကုန်တိုးကောက်တာရှောင်လွဲဖို့တောင်းဆိုထားတဲ့အချိန်တိုင်းဆောင်ရွက်ခဲ့ရလားလို့သတင်းတော်တွေကမေးတဲ့အခါမှာကုန်သွယ်ကုန်တိုးကောက်မဲ့ကိစ္စရပ်တမှတ်ထားပြီးပါပြီလို့ ပြင်သစ်သမ္မတအီမနွယ်မက်ခရွန်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းထရန့်ကပြန်လည်ဖြစ်တဲ့မလ၄ရက်နေ့လို့ထရန့်ကမပြောပေမဲ့ပြင်သစ်အပါအဝင်တခြားတန်းပြည်တွေကသတ်မှတ်ထားတဲ့ကုန်သွယ်ကုန်နဲ့စီးမင်းစည်းကမ်းတွေကိုရောင်ပြန်ဟပ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လဲထရန့်ကပြောကြားခဲ့ပါတယ်ဒါပေမဲ့လဲဂူဂယ်ဖေ့စ်ဘွတ်နဲ့အမေဇုန်တို့လိုအမေရိကန်နည်းပည
ောင်ရှောကာကိုနှစ်ကြိမ်ဆက်တိုက်ခံစားရပြီးတော့စိုးရိမ်ရတဲ့အခြေအနေနဲ့ဆေးရုံတင်ထားရတဲ့ပုပ်ယဟန်မင်းကြီး Francis ဟာမင်းညာဟာကောင်းမွန်စွာအနားယူနိုင်ခဲ့တယ်လို့ Vatican နန်းတော်ကဒီကနေ့ February 25ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။တက်တော်88နှစ်ရှိပြီဖြစ်တဲ့ပုပ်ယဟန်မင်းကြီးကို February 14ရက်နေ့ကစပြီးတော့ဆေးရုံတက်ပြီးတော့ကုသပေးနေတာပါ။ပုပ်ယဟန်မင်းကြီးအနေနဲ့မင်းညာကကောင်းမွန်စွာအိပ်စက်အနားယူခဲ့ပါတယ်လို့စာတစ်ကြောင်းသာပါတဲ့ Vatican ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။မနေ့တနင်္လာနေ့တုန်းကတော့ပုပ်ယဟန်မင်းကြီးဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေပေမဲ့သိတာတဲ့တိုးတက်မှုတော့ရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အဆုံမှာပိုးဝင်ရကနေကြောက်ကက်ရောဂါပါဆက်ခံစားနေရတာဆိုတာကလည်းစိုးရိမ်စရာမရှိတော့ဘူးလို့ဆရာဝန်ကပြောပါတယ်။အဆုံရောင်ရောဂါစက်တိုက်ခံခဲ့ရတာကြောင့်အဆုံနှစ်ဖက်စလုံးမှာအမာရွတ်ဖြစ်ပြီးတော့အသက်ရှူရခက်ခဲလေးရှိတတ်တာကြောင့်စိုးရိမ်ရပါတယ်။ပုပ်ယဟန်မင်းကြီးရဲ့အကြမ်းရည်အခြေအနေဟာနည်းနည်းရှုပ်ထွေးကြောင်း Vatican နန်းတော်ကပြောကြားလိုက်ပြီးတော့အ ਨੇ ဆုံးပိုးနှမျိုးကြောင့်ဖြစ်ခဲ့တာလို့လည်းဆရာဝန်တွေကပြောပါတယ်ရှင်။
ပြည်အမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 1953ည9.25 kHz 1783ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေတွေမှာ190 kHz 1905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ပြည်အမေရိကန်တန်းကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။ကုလသမဂ္ဂအထွေထွေမှုကြိုးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ဖာဘင်္ဂလားဒေ့ရှ်နိုင်ငံကြားပြအစိုးရအကြီးအကဲမိုဟာမက်ယူနုစ်နဲ့မနေ့ကဒါကာမြို့မှာတွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်အကြတဲကိုဘယ်လိုဖြေရှင်းမလဲဆိုတဲ့နိလန်သစ်တွေနဲ့နိုင်ငံတကာအလှူရှင်တွေရဲ့ထောက်ပံ့မှုရရေးဆွေးနွေးခဲ့ကြပါတယ
် My role is to hear from all of the voices in Myanmar and from surrounding countries that's why I'm here in Bangladesh to work with the government of Bangladesh to see if we can find solutions
ကျမရဲ့တာဝန်ကမြန်မာနိုင်ငံနဲ့ဘေးပတ်ဝန်းကျင်နိုင်ငံတွေကအတန်းနေနားထောင်ဖို့ပါဒါကြောင့်ကျမအခုဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတာပါလို့ဂျူလီဘစ်ရှော့ကသတင်းစာရှင်းလင်းပွဲမှာပြောတော့တာပါဒါအပြင်အပြေရှားနိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိတယ်လို့လည်းသူကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နေရေးမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုစောစောအပြေရှာနိုင်ဖို့လိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဂျာပြအစိုးရနိုင်ငံခြားရေးအကြံပေး MD Tohit Hossain ကဟောဆိုင်နဲ့တင်းငွေနေနေကတွေ့ဆုံတဲ့အချိန်မှာလဲကုလသမဂ္ဂအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ကပြောပါတယ်မြန်မာနိုင်ငံအတွင်းလက်နက်ကင်ပဋိပက္ခတွေပိုတိုးလာတဲ့အတွက်ပြီးခဲ့တဲ့လအတွင်းမှာတွင်ရိုဟင်ဂျာဒုက္ခသည်တသိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကိုခိုးလုံလာတဲ့အကြောင်းတူဟီဟူစိန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကော့ဆက်ဘဇားဒေသဟာ2018ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တသန်းနှသိန်းခိုလုံမှုလက်ခံထားပြီးဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဘက်ကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နင်းတာကြောင့်ထိုင်းနိုင်ငံဘက်ကိုရောက်လာနိုင်တဲ့နိုင်ငံခြားသား 9,000 လောက်အထိရှိနိုင်တဲ့အကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဖွန်တန်ဝီချာရာချိုင်မနေ့ကသတိပေးပြောဆိုတာကို The Nation သတင်းစာမှာရေးသားထားပါတယ်နိုင်ငံသားတွေထောင်ထဲချီနေရပြန်ဖို့ရနိုင်ပြီးတော့ဒီကိစ္စကိုသက်ဆိုင်ရာအစိုးရတွေနဲ့အမြန်ဆုံးဆက်သွယ်ဆောင်ရွက်ဖို့ထိုင်းနိုင်ငံရဲ့ဝင်ကြီးကိုတိုက်တွန်းထားပါတယ်။နေသားကိုထိန်းချုပ်တဲ့ကရင်နေသားစောင့်တက် BGF ကရွှေကုတ်ကိုနဲ့ KK Park နေမြေတွေကနိုင်ငံသား6500ကိုဖမ်းဆီးထားပြီးတော့ဒီမိုကရေစီအကျိုးပြုကရင်တက်မတော့DKBA ကလည်း400လောက်ကိုဖမ်းဆီးထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ထိုင်းကာကွယ်ရေးဝင်ကြီးကပြောဆိုသွားတာပါဒီရပိုင်းအတွင်းမှာပဲငွေကြေးလိမ်လည်တဲ့ဂိုင်းတွေမှာအလုလုတဲ့တရုတ်နိုင်ငံသား620ကျော်ကိုဖမ်းဆီးပြီးဖြစ်စေ၊ကယ်တင်ပြီးဖြစ်စေ၊ထိုင်းနိုင်ငံကတစင်တရုတ်နိုင်ငံကိုပြန်ပို့ပြီးဖြစ်ပါတယ်။
จ้าพี่งวยจีเลงเล่ได้ไกด์หน่วยหนึ่งในยี่ท่านยามาตยุตงในงานซีอีเวมาจ้างเงินจิ้มป้าแม่เจ้าเลยท่านกากวยยูงวยจีก็เบี้ยวสุดตัวอะไรเช่นออนไลน์งวยจีเลงเล่ได้ไกด์หนึ่งในยี่พี่อาเป็ดอันนี้เนี่ยมีมาในงานเบกูดัสซีเนี่ยดีเจดีพี่ตอกท่าเรื่อยมีอะไรมีโอกาสอัดตัวมีอะไรเนี่ยสิท่านเบกูลาบิโรซีพีนี่จ้าบาร์เลยจู่จะพี่ยินจอบไปสู้มือจงนี้อะไรเจ้า ท่านเองก็ทำในเช่นเดิมจะมาพบยาท่าบาร์เลยฟีวายล่างอายนี่ก็ทราบอยู่แล้วจ้าพี่นี่พี่อาเป็ดนี่เนี่ยพี่ต้องเบียร์ลูกคอเร่เลี้ยสิอินเทอร์เน็ตเนี่ยสัตว์ต้องจีเต็มปุระเร่ท่านเองก็ไปเป็นทากระบะยามานั่งงานเนี่ยเนื้อจ้างงานนี่ก็ไปเป็นลายบีมีอะไรมีโอกาสได้สิจ้าอินฮะตอนนี้ตอนนี้เว็บพูนนี่เจ้าดีจ้ากันนี่ก็เบียร์บาร์เลยที่กันนี่ท่านเองก็ไม่สามารถมีอุปมาติชี้จีจ้าอัตว์ลามาบอมามีมานั่งงานแบบก็สิลาพี่เรียกการ ကြောင်းဒေသခံတွေကပြောပါတယ်73စီလေယာစစ်နဲ့အင်တာနက်ဖြတ်တောက်ထားတာဟာကြားဖြန့်နေနေတဲ့အတွက်ထိရောက်တဲ့အတွက်ဆက်ပြီးတော့တိုးချဲ့လုပ်ဖို့စဉ်းစားနေတယ်ဆိုပြီးထိုင်းတာဝန်ရှိသူတွေပြီးခဲ့တဲ့ရက်ပိုင်းအတွင်းကပြောဆိုထားပါတယ်ခင်ဗျာ
ငွေကြေးလိမ်လည်တဲ့ဂိုင်းတွေရဲ့လက်ချက်ကြောင့်မနှစ်တုန်းကစင်ကာပူနိုင်ငံသားတွေအမေရိကန်ဒေါ်လာ822တန်ဆုံးရှုံးခဲ့ကြရတယ်လို့စင်ကာပူရဲတပ်ဖွဲ့ကဒီကနေ့ February လ25ရက်နေ့မှာပြောပါတယ်။အဲ့ဒီအထက်မှာ cryptocurrency လို့ခေါ်တဲ့ digital ငွေကြေးနဲ့သက်ဆိုင်တဲ့လိမ်လည်မှုတွေကြောင့်၄ပုံတစ်ပုံလောက်ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။2023ခုနှစ်အတွင်းငွေကြေးလိမ်လည်ခံရမှုဒေါ်လာ486တန်းရှိခဲ့ရာကနေမနှစ်2024ခုနှစ်မှာ 80.6 ရာခိုင်နှုန်းအထိတိုးလာခဲ့သလိုအကြေအားဖြင့်လည်း17ရာခိုင်နှုန်းနဲ့ညီညာတဲ့5,100ကျော်အထိတိုးလာခဲ့တယ်လို့အစီရင်ခံစာမှာဖော်ပြခဲ့တာပါငွေကြေးလိမ်ခံရမှုကြောင့်ဆုံးရှုံးမှုတွေအားလုံးရဲ့24ရာခိုင်နှုန်းကျော်ဟာ cryptocurrency ကြောင့်ဖြစ်တယ်လို့လည်းပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူကျမလိမ္မာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပုတ်ချက်တွေကိုမတင်ဆက်ပေးခင်မှာနိုင်ငံတကာသတင်းဆောင်မတစ်ခုကိုထုတ်လွှင့်ပေးစီမှာ誒ယူကရိန်းစစ်ပွဲအဆုံးသတ်ဖို့ယူကရိန်းနဲ့ရုရှားတို့သဘောတူညီချက်ရဖို့နှီးပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်ပြင်သစ်သမ္မတအမ်မနျူအယ်မက်ခရွန်နဲ့အေဗူရာမှာတွဲဆုံမှုအပြီးဥရောပကိုတာဝန်ပိုယူဖို့သမ္မတထရမ့်ကတိုက်တွန်းလိုက်သလိုပြည်သစ်သမ္မတကလည်းရုရှားဘက်ကအာမခံချက်ပိုရအောင်လုပ်ဖို့တိုက်တွန်းလိုက်ပါတယ်။သမ္မတအေဗူရာကနေအန်နီဒါဘာဝယ်သတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြပေးပါပါရှင်
။ယူကရိန်းစစ်ပွဲအဆုံးသတ်ရေးအမေရိကန်သမ္မတအေဗူရာမှာပြည်သစ်သမ္မတအမ်မနျူအယ်မက်ခရွန်ကရောက်ရောက်ချင်းမှာပဲဆွေးနွေးခဲ့ပါတယ်။တနင်္လာနေ့က3နှစ်ပြည့်သွားပြီဖြစ်တဲ့ယူကရိန်းစစ်ပွဲအဆုံးသတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းတိုက်တွန်းနေပါတယ်။အဲ့ဒီတဲမှာယူကရိန်းစီကအရေးကြီးတဲ့ဓာတ်တပ်တုတွေယူဖို့သဘောတူညီချက်လည်းပါဝင်ပြီးဒီသဘောတူညီချက်ကိုတော့နောက်တစ်ပတ်အတွင်းယူကရိန်းသမ္မတကလက်မှတ်ရေးထိုးမယ်လို့သမ္မတထရန်ကမျှော်လင့်ထားပါတယ်။န
ောက်ပြီးစလုံးမှာမယုံကြည်မှုတွေကအများကြီးပါ။ဒါကြောင့်ကျွန်တော်အခုအချိန်ဝင်လာတာလည်းကောင်းပါတယ်။နောက်ပြီးကျွန်တော်အမြင်မှာတော့ရုရှားအနေနဲ့သဘောတူညီမယ်ဆိုရင်အကျိုးအများကြီးရှိမှာဖြစ်ပြီးတော့ရုရှားနိုင်ငံကလည်းကောင်းတဲ့နည်းလမ်းနဲ့ဆက်ပြီးတော့ဦးဆောင်သွားနိုင်မှာပါ။ဒါကြောင့်လုပ်ကိုလုပ်ရမှာဖြစ်ပါတယ်။သူ့အနေနဲ့သဘောတူချင်တယ်လို့လည်းကျွန်တော်တကယ်ကိုယုံကြည်ပါတယ်။ဒီအမြင်ကမှားနိုင်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ညှိနှိုင်းချင်တယ်လို့တကယ်ကိုယုံကြည်ပါတယ်
။ပြင်သစ်သမ္မတမက်ခရွန်ကတော့သတိပို့ထားပုံရပြီးသမ္မတရုံးခန်းထဲမှာဥရောပကယူကရိန်းကိုအကျွေးနဲ့ထောက်ပံ့နေတယ်လို့ပြောဆိုတဲ့သမ္မတထရန့်ကိုပြင်ပေးခဲ့တယ်လို့ရုရှားကိုယုံကြည်တဲ့ကိစ္စအပေါ်မှာလည်းအခုလိုသတိပေးခဲ့ပါတယ
်။ My strong point was to say
ကျွန်တော်အဓိကပြောချင်တာကတခုခုအရင်ဆုံးရအောင်လုပ်ရပါမယ်စစ်ဆေးပြီးတော့အတည်ပြုနိုင်မယ့်ဟာမျိုးပါရေတော်မှာလုံလောက်တဲ့အာမခံမှုမျိုးတိစောက်နိုင်အောင်အရင်လုပ်ရပါမယ်အဲ့ဒီကိစ္စအတွက်လှုပ်ဆောင်ဆွေးနွေးဖို့အစင်းသစ်မှာပြင်သစ်အတွက်ရောတခြားဥရောပမဟာမိတ်နိုင်ငံတွေကပါလှုပ်ဆောင်ဆွေးနွေးဖို့အသစ်မှာဒါပေမဲ့အမေရိကန်ရဲ့ထောက်ခံအားပေးမှုကျွန်တော်တို့လိုပါတယ်အချောင်းကတော့ဒါမှလည်းလုံခြုံရေးအာမခံချက်ကိုယုံကြည်မှုရှိစေတာပါနောက်ပြီးဒါဟာကျွန်တော်တို့ရဲ့စုပေါင်းဟန်တားနိုင်တဲ့လှုပ်ဆောင်နိုင်စွမ်းမှာသမရမှာအဲ့လိုလှုပ်ဆောင်နိုင်စွမ်းမျိုးရှိတယ်လို့ကျွန်တော်ကတော့ခံစားမိပါတယ်
။အခုလိုတွေးဆောင်ဆွေးနွေးပွဲမှာဘာရီအောင်မြင်ခဲ့တယ်လဲဆိုတာကို William Pomerantz ကအခုလိုသုံးသပ်ပါတယ
်။ It looks like they agreed.
မြင်ရတဲ့လောက်ကတော့ Ukraine နဲ့ Russia အကြားငြိမ်းချမ်းရေးထိန်းသိမ်းမှုအတွေ့ဥရောပငြိမ်းချမ်းရေးထိန်းတဲ့တပ်တွေထားဖို့သဘောတူလိုက်တဲ့ပုံပါပဲ။တခြားကြားကိစ္စတွေအများကြီးရှိပေမဲ့လည်းဒါတွေကိုကျွန်တော်သေချာမသိရသေးပါဘူး။ဒါပေမဲ့ပြောနိုင်တာကတော့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့ကြိုးပမ်းခဲ့တယ်ယူကရိန်းနဲ့ရုရှားအကြားသဘောတူညီမှုရရှိခဲ့ရင်ငြိမ်းချမ်းရေးထိန်းတဲ့တပ်တွေကိုတုံးဖို့ဆွေးနွေးခဲ့တယ်ဆိုတာ ပြောနိုင်ပါတယ
်။ယူကရိန်းသမ္မတဇလန်စကီကတော့မျှော်လင့်ချက်ရှိတယ်လို့ပြောပြီးအမေရိကန်ရဲ့အခန့်ကဏ္ဍအရေးကြီးတာကိုအခုလိုထောက်ပြပါတယ
်။ Our teams are already working.
ဝါရှင်တန်မှာလက်မှတ်ထိုးဖို့မျှော်လင့်ထားတဲ့စီးပွားရေးသဘောတူညီချက်ရဖို့အမေရိကန်နဲ့ကျွန်တော်တို့အဖွဲ့တွေဆွေးနွေးနေကြပါတယ်။ကျွန်တော်မိသားစုတွေပြည်သူတွေကတကယ်စိတ်ပူနေလို့ပါ။သမ္မတထရန့်စီကကြားကျင်တဲ့စကားကအမေရိကန်ထောက်ခံမှုတကယ်ရှိမှလား။အမေရိကန်ကလွတ်လပ်တဲ့ကမ္ဘာရဲ့ခေါင်းဆောင်တကယ်လုံမာလားလို့မေးချင်ပါတယ်။ကျွန်တော်အနေနဲ့အမေရိကန်ကိုပြုံးဝင်လင်းလင်းပဲမေးချင်ပါတယ်။ကျွန်တော်တို့ပြည်သူတွေအတွက်ဘဝတွေအတွက်အမေရိကန်ထောက်ခံမှုကူညီမှုတွေဆက်ရှိနေဖို့တကယ်ပဲအရေးကြီးပါတယ်
။ For life in general it's so important that American support, American assistance remain.
ဒါပေမဲ့လည်း Saudi Arabia မှာကျင်းပတဲ့ Russia နဲ့ American အကြားထိပ်သီးဆွေးနွေးပွဲမှာ Ukraine ကိုခြံထားခဲ့တာကြောင့်တခြားကမ္ဘာခေါင်းဆောင်တွေကစိုးရိမ်နေပါတယ်။
ဒီအပလန်ဘီချ ोक seçimde
İstanbul လုပ်ငန်းစဉ်ကလွဲလို့ဆွေးနွေးပွဲကနေရုရှားကိုကူချီပြီးဖယ်ထားကြတာပါဒါကြောင့်လူချင်းနဲ့ရလက်လည်းမရတာပါအခုလုပ်ငန်းစဉ်တစ်ခါနေရလက်ထွက်ဖို့ဆိုရင်ယူကရိန်းကိုတေချာပေါက်ထည့်ရမှာပါနောက်ပြီးဒီစစ်ပွဲကိုလည်းနှစ်ဖက်ညှိနှိုင်းပြီးရဆက်ရမှာပ
ါအခုချိန်တိတော့ဆွေးနွေးပွဲတွေဟာအတိအကျပြောတာမဟုတ်ဘူးလို့ရုရှားသမ္မတပူတင်ကလည်းပြောပါတယ
်ဖုန်းနံပါတ်ရဲ့ဝါရီစတိုက်ကောရယ
်ဖုန်းစကားပြောဆိုဆက်သွယ်တာရောရီယက်ကဆွေးနွေးပွဲမှာရောယူကရိန်းပြည်ခါနဲ့ဆက်ဆက်နေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်းအနှစ်သာရကိုတော့မဆွေးနွေးဖြစ်ပါဘူး။ကျွန်တော်တို့ဆက်လက်ချင်းကပ်သွားမယ်လို့ပဲသဘောတူခဲ့တာပါ။ဒီလိုပြောတာကလည်းဥရောပနိုင်ငံတွေပါဝင်တာကိုပယ်ချတာမျိုးတော့မဟုတ်ပါဘူး
။တစ်ချိန်တည်းမှာပဲယူကရိန်းစစ်ပွဲ၃နှစ်ပြည့်အခမ်းအနားတွေကိုယူကရိန်းမှာကျင်းပခဲ့သလိုပြင်သစ်နိုင်ငံပဲရစ်မြို့ကထင်ရှားတဲ့အမှတ်အသားဖြစ်တဲ့ Eiffel Tower ပေါ်မှာလည်းယူကရိန်းအလံအယောင်တွေကိုထွန်းညှိခဲ့ပါတယ်ခင်ဗျာ။
ယူကရိန်းစစ်ပွဲအဆုံးသတ်ရေးပြင်သစ်သမ္မတနဲ့သမ္မတထရမ့်တို့ဆွေးနွေးတဲ့သတင်းဆောင်ပါကိုကိုငိမ့်ချန်ကပြောပြပေးသွားတာပါအခုတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးတော့မြိုင်မြို့နယ်စုံကုန်းရွာဘက်ကမေလာဆောင်ဘုံကျဲတက်ခတ်ခံရတဲ့သတင်းကိုထုတ်လွှင့်ပေးပါပါမကွေးတိုင်းမြိုင်မြို့နယ်စုံကုန်းကျေးရွာကမေလာဆောင်ကိုစစ်တပ်ကလေကြောင်းကနေနှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့လို့ဆယ်ဦးထပ်မင်းသေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့တဲ့အကြောင်းစစ်ကောင်စီကိုလက်နက်ကိုင်တိုက်နေတဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ကပြောပါရယ်မနေ့ကလည်းပေါင်မြို့နယ်ကင်းမရွာမှာလည်းလေကြောင်းတိုက်ခတ်မှုအတွင်း3ဦးသေဆုံးပြီးတော့အသက်မပြည့်သေးသူတွေပါဝင်ခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ်မကွေးတိုင်းမှာစစ်ကောင်စီလေကြောင်းတိုက်ခတ်မှုတွေအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါရှင
်ဒီကနေ့ဖေဖော်ဝါရီ25ရက်မနက်ပိုင်းမှာမကွေးတိုင်းမြိုင်မြို့နယ်စုံကုန်းကျေးရွာဘုံကြီးကျောင်းထဲမင်္ဂလာဆောင်ကျင်းပနေချိန်စစ်တပ်ဘက်ကလေကြောင်းကနေဂျက်ဖိုက်တာနဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်တဲ့အကြောင်းစေဥထံမနေတည်ဆိုပြီးတော့အများပြဒဏ်ရရှိခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့က VOA ကိုပြောပါရယ်ဂျက်ဖိုက်တာကနေကျဲချတဲ့ဘုံဒီဟာမင်္ဂလာပွဲကျင်းပနေတဲ့အနီးကချက်ပြုတ်ကျွမှုနေတဲ့ထမင်းစားအဆောင်ပေါ်ကြာရောက်ပောက်ကွဲခဲ့တာပါလေကြောင်းတိုက်ခတ်တဲ့အချိန်တွေနဲ့ပတ်သက်လို့မြိုင်ပကဖတာဝန်ရှိသူကိုလက်ရာကအခုလိုပြောပါတယ်ကျွန်တ
ော်ဂျက်ဖိုက်တာနဲ့ပေါ့ပေါင်ဝါးရဘုံနဲ့ကျဲသွားတယ်ပထမဆုံးတစ်လုံးမှာတည်းကလူကြီးကအတေးများတယ်ကိုထမင်းချက်တဲ့နေရာနဲ့ကြာလာဆိုတော့ဆက်ပြီးတော့လည်းနောက်တစ်ခေါက်ပြန်လာတယ်ပြန်လာတဲ့ခါကျတော့လည်းကျန်တဲ့ရာနဲ့အဲ့ဒါတော့ကြည့်တယ်ပထမတစ်လုံးမှာလည်းဒီစမန်းစားနေတဲ့အချိန်စမန်းချက်နေတဲ့အချိန်နဲ့လူကြည့်ထားတဲ့အချိန်မှာကြာတော့တာဆိုတော့တော်များများကိုကြည့်လိုက်တယ်ခုတတိယကိုလိုက်ကြည့်ကြည့်သေးတယ်ဆိုတော့တချို့အားကြီးကအလောင်းကိုကောက်မရဘူးကိုဘယ်သူပဲပါလဲမကွဲဘူးဖတ်ပြီးတော့ပြေဆုံးနိုင်တဲ့တိုးလာနိုင်တဲ့အနေအထားကိုကြည့်ရတာဟုတ်တယ်ဗျတစ်ဆယ်တက်မှာလည်းဒီခုတော့ချိန်မှာအစီအစဉ်ကျွန်တော်တို့ရဲဘော်တွေနဲ့ဒီတိုက်ပွဲဆိုတော့အဲ့ဒါတောင်းဝင်းကျင်တဲ့ရဲဘော်တွေကိုအဲ့မှာတော့ခံပြီးတော့ဒီပြန်ပြီးတော့ကြေရပါညာလုပ်ပြီးတော့ခေါ်ထုတ်တာပါညာလုပ်ပြီးတော့ခုဖတ်ပြီးတော့ကို
စုံကုန်းကြီးရွာဟာကြောက်ခွက်ရင်နှံမှော်အနီးမှာရှိပြီးတော့မင်္ဂလာဆောင်ကလည်းကာကွယ်ရေးတပ်ဖွဲ့ဝင်ဟောင်းတဦးရဲ့မင်္ဂလာဆောင်ဖြစ်ပါတယ်။ကယ်ဆယ်ရေးတွေလှုပ်ဆောင်နေပြီးတော့ဒဏ်ရာရှိသူတွေကိုစေကူတာပေးနေတဲ့အကြောင်းလဲဒေသခံပြည်သူကာကွယ်ရေးအဖွဲ့ကပြောပါတယ်။လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်မှုတစုံတရာမရှိသေးပါဘူး။ဖြစ်ပွားတဲ့နေရာဟာလမ်းပန်းဆက်သွယ်ရေးအခက်အခဲရှိတဲ့အတွက် VOA အနေနဲ့တီးခြားတီးပြုတ်ချက်ရဖို့ကြိုးစားနေဆဲဖြစ်ပါတယ်။မကွေးတိုင်းတဲကပဲပေါင့်မြုတ်နယ်တောင်ပိုင်းကကင်းမရွာကိုလည်းမနေ့ကဖေဖော်ဝါရီ24ရက်ညပိုင်းကစက်တက်လေတီးနဲ့ဘုံကျဲတိုက်ခိုက်တာကြောင့်အမျိုးသမီး3ဦးသေဆုံးပြီးတော့2ဦးဒဏ်ရာရရှိခဲ့ပါတယ်။သေဆုံးသူတွေထဲအသက်မပြည့်သေးတဲ့ကလေးငယ်လည်းပါဝင်တယ်လို့ကင်းမဒေသခံတဦးကခုလိုပြောပါတယ
်။တနာရီ10မိနစ်အရလို့ကွာကျဲတော့ခံရရတာကကြတော့ဒီမကွေးတိုင်းဒေသကြီးပေါင့်မြုတ်နယ်ကင်းမဟုတ်ဆိုကင်းမကျေးရွာရွာကွက်တဲ့ဖက်ကအနောက်ပိုင်းပေါ့။အေးရ၃ယောက်နေတယ်မျိုးသမီး၃ယောက်အာ၁၈နှစ်နဲ့ပေါ့ Idri Jo 11ကျောင်းသူတယောက်ပါတယ်တုံးနဲ့ကြားတဲ့အချိန်မှာသူတို့ကဟိုဟာအိတ်မျောနေတယ်ပေါ့နော်ဒီအကြီးဒေါ်တင်တော့ရကျမကြီးမကောင်းဘူးခေါင်းတော်မထောင်နိုင်ဘူးပေါ့အဲဒေါ်တင်တော့နဲ့အတူတမီးရကျတော့ Idri Jo သူ့မေးပြုတ်ပြုတ်ရင်းတယ်သူတို့ကအိတ်ရတဲ့မှာပဲတည်နေတော့ပေါ့
ကင်းမကြီးရဟာပေါ့တောင်ပိုင်းမှာရှိပြီးတော့စစ်တပ်ရဲ့အာဏာသိမ်းပြီးနောက်ပိုင်းမြဝနိုင်ငံမှာ နေအိမ်တရားကျော်မိရှုခံရတဲ့ပထမဆုံးကြေးရွာလည်းဖြစ်ပါတယ်။နေအိမ်တွေမိရှုခံလို့ဒေသခံတွေဟာမူလနေအိမ်တွေနေရာမှာယာယီတဲတွေပြန်လည်ဆောက်လုပ်နေထိုင်နေကြတယ်လို့စစ်တပ်ရဲ့နေမီရှင်းလင်းထိုးစစ်တွေကြောင့်မကြာခဏဘေးလွတ်ရာတိမ်းရှောင်နေရပါတယ်။ဖေဖော်ဝါရီ23ရက်ကလည်းမကွေးတန်းစစ်တုဒ္ဓရာမြို့နယ်တွေကမုံညင်းကြေးရွာကိုစစ်တပ်လေဒီနဲ့ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံတွေရဲ့တဲအိမ်တွေအပေါ်ကိုကျရောက်ပြီးတော့ကလေးငယ်2ဦးအပါအဝင် 10 ဦးသေဆုံးခဲ့ပြီး5ဦးဒဏ်ရာရှိခဲ့တဲ့အကြောင်းဒေသခံတွေက VOA ကိုပြောပါတယ်ခင်ဗျာ
။တံခါရောမကွေးတိုင်းဘက်ကလေးဆောင်တိုက်ခတ်မှုတွေအကြောင်းကိုစီသူကပြောပြပေးသွားတာပါ။အခုတခါတော့ကြားဖြန့်ကိန်းကနေလွတ်လာသူတွေရဲ့နောက်ဆုံးရအခြေအနေနဲ့ပတ်သက်ပြီးတော့ပြောပြပေးပါမယ်။ကြားပြငွေလိမ်ခိုင်းတွေကိုနှိမ်နှင်းပြီးတော့မနေ့ကအထိနိုင်ငံသား6000ကျော်ကိုဖမ်းဆီးထားတဲ့အကြောင်းနဲ့နေရပြန်ပို့ရေးမှလူတွေပြစ်သိမ့်နေတဲ့အတွက်ဆက်လက်ထိန်းသိမ်းထားဖို့အခက်အခဲရှိတဲ့အကြောင်းကရင်နယ်ခြားဆောင်တပ် BGF ပြောခွင့်ရဒုဗိုလ်မှူးကြီးနိုင်မောင်စောက VOA ကိုပြောပါရယ်ဖမ်းဆီးထားသူတွေကိုစစ်ကောင်စီတာဝန်ရှိသူတွေကနေတဆင့်ထိုင်းတရုတ်နိုင်ငံတွေနဲ့ညှိနှိုင်းပြီးတော့ပြန်ပို့ပေးနေတယ်လို့လည်းပြောပါရယ်ဗိုလ်မှူးကြီးနိုင်မောင်စောကို VOA မြန်မာပိုင်းအစီအစဉ်ကနေဦးသိမ့်ထိုင်ဦးကဘန်ကောက်မြို့ကနေပြီးတော့ဆက်သွယ်မေးမြန်းထားပါရယ်ရှင
်ဗိုလ်မှူးကြီးတို့ဒီ BGF အနေနဲ့လောလောဆယ်မှာကြပြန်နေနေရေးအတွက်နိုင်ငံသား6000ကျော်ဖမ်းထားတယ်လို့ပြောထားပါတယ်အဲ့ဒါကျွန်တော်တို့ဟုတ်ပါသလားခင်ဗျာကွန်ဖာမ်လုပ်ပြီးပါခင်ဗျာ
ဟုတ်ပါတယ်မနေ့ကထိတော့6000ကျော်လောက်ရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီစစ်ကတပ်တွေရောကိုလက်ရှိကတော့ကျွန်တော်တို့ဟိုတရားဝင်စစ်ဆေးပြီးဆိုတော့တရားဝင်တာပေါ့နော်ဖမ်းဆီးတဲ့နေ့လာတော့6000ကျော်ရှိတယ်အဲကျွန်တော်တို့စစ်ကတပ်တွေရောကို1436ဦးဒါတရားဝင်လာရောအနှံ့ထားပြီးကျတော့တော့ထားရဆိုင်ရဗတ်တီယိုဝင်စစ်စီပြီးတော့ပြင်မြင်မှုအတွက်ဟိုဒီရပြန်ပို့လို့အစင်းဖြစ်တဲ့လူပေါ့နော်ဟိုလက်ရှိကကျွန်တော်တို့ဒီမနေ့ကထိတော့6000ကျော်ဒီနေ့လက်ရှိအထူးဖွဲ့တွေကဒီနေ့အလုပ်လုပ်နေတော့ပဲလေ
ဒီ6000ကျော်ထဲမှာခုနဘုံမူကြီးပြောသလိုစစ်ဆေးပြီးတာ2000ကျော်အဲ့တော့ဘယ်နိုင်ငံသားတွေအဓိကပါပါလဲခင်ဗျာ
ဒီကတော့အများဆုံးတော့တရုတ်နိုင်ငံသားပဲအများဆုံးတရုတ်နိုင်ငံသားပေါ့နော်အခုဒုတိယအများဆုံးကအင်ဒိုနီးရှားပေါ့ဟုတ်ကဲ့
သူတို့နေရပြန်ပို့ဖို့ဘသူတွေနဲ့ညီနိုင်နေပါသလဲထိုင်းနဲ့ညီနိုင်နေသလားအခြေအနေဘယ်လိုရှိပါလဲခင်ဗျာပြန်ပို့ဖို့ကိစ္စအ
ခုကဟိုအခုအခြေအနေကဟိုဒီလိုမျိုးရှိတယ်ဗျဟိုကျွန်တော်တို့ကဖမ်းပြီးတော့တက်ဆာယာနိုင်ငံတော်ဘက်ကိုကျွန်တော်တို့ကအနှံ့ပြလိုက်တယ်နိုင်ငံတော်ဘက်ကဒီဟိုထားတဲ့ဆာယာလောကတို့ရဲတပ်ဖွဲ့တွေကသူတို့လှုပ်ထုတ်လို့ဒီနေ့သူတို့ဒုတိယအကြိမ်စစ်ဆေးနေတာရှိတယ်စစ်ဆေးပြီးသွားတဲ့အခါကျမှသူတို့ကဒီဂျီတူဂျီပြန်လွှဲတဲ့အပိုင်းလိုရှိတယ်ပေါ့ကျွန်တော်တို့ကတော့ထိန်းသိမ်းပြီးတယ်အနှံ့ပြီးတယ်ပြီးရင်တရားကိုကျွန်တော်တို့လုံခြုံရေးအရလိုက်ပါဆောင်ရပြီးတယ်ခုနလွှဲပြောင်းမှုအပိုင်းကတော့ကျွန်တော်နိုင်ငံဘက်ကတာဝန်ရှိသူပြီးတယ်ထိုင်းနိုင်ငံကတာဝန်ရှိသူတရုတ်နိုင်ငံကတာဝန်ရှိသူသုံးဝေးဆိုင်ကိုဆွေးနွေးပြီးတော့ပို့တာပဲရှိတယ်ဟုတ်ကဲ့
ဟိုပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့ဗိုလ်မှူးကြီးတို့ဒီ BGF ခေါင်းဆောင်တချို့ကိုဗိုလ်မှူးကြီးစောချစ်သူအပါအဝင်ခေါင်းဆောင်တချို့ကိုဝန်ရမ်းထုတ်မဲ့ပါညာဆိုပြီးထိုင်းဘက်ကနေပြောခဲ့တာတွေရှိပါတယ်အဲ့ဒီကိစ္စတွေရောပြီးသွားပြီလားခင်ဗျာသူတို့ဘက်ကထိုင်းဘက်ကအခုထပ်ပြီးဖိအားပေးတာမျိုးတွေရှိပါသလား
ကျွန်တော်အဲ့ဒါကတော့ကျွန်တော်တခုပြောပြရမယ်ဟိုဆွဆွဲတာထိုင်းအစိုးရဘက်ကကျွန်တော်တို့ပြောလာတာမရှိဘူးဖြစ်နေတာကအဲ့ဒီလွတ်တော်အမတ်တယောက်တည်းကနေဖြစ်နေတာဆိုလို့ရကျွန်တော်ပြောရတာဒီအခြေမင်းမရှိတဲ့ဆွဆွဲချက်တွေနဲ့ဆွဆွဲတဲ့ဥစ္စာကတော့ဟိုကျွန်တော်တို့ကထိုင်းနိုင်ငံထဲမှာကျွန်တော် crime တခုမှလုပ်ထားတာမရှိဘူးဆိုတော့ကကြတော့ဟိုဆွဆွဲတာလွယ်ပါတယ်ဆွဆွဲလူတယောက်လည်းညှို့ထိုးပြီးတော့ဆွဆွဲတာကတော့လွယ်တယ်ဒါပေမဲ့ကိုဆွဆွဲလိုက်တဲ့ဆွဆွဲချက်ကဟိုခြေမြစ်ရှိလာဆိုတော့သူပြန်သုံးတက်ဖို့တော့လူတော့
အခုထိုင်းဘက်ကထပ်ပြီးတော့တစုံတရာပြောတာမျိုးဒီရက်ပိုင်းမှာမရှိတော့ဘူးဆိုတဲ့သဘောနဲ့
ထိုင်း government နေနဲ့ကျွန်တော်တို့ပြောလာတာမရှိဘူ
းဟုတ်
လွတ်တော်အမတ်တယောက်ကနေပြီးတော့ဗျာသူအချင်းချင်းကကသူတင်ပြတဲ့တရားရုံးကပယ်ချတယ်ပြန်တင်ပြတဲ့တရားရုံးပယ်ချတယ်သူဘာအညှိုးနဲ့ဒီလိုလုပ်နေလဲကျွန်တော်လည်းမပြောတတ်ဘူးအနောက်မှာဘလို၄ဟို control ရှိလို့သူလည်းသူစားနေကျွန်တော်လည်းမသိဘူ
းအခုတော့ဒီနေ့လဲအထူးတက်ဖွဲ့ရနေပြီးတော့နှိမ်နှင်းရေးတွေဆက်လုပ်နေတယ်ဆိုတော့ဒီကြားပြန့်နှိမ်နှင်းရေးကိစ္စတွေကိုဘလောက်ထိဆက်ပြီးတော့လုပ်သွားဖို့ရည်မှန်းချက်ထားပါသလဲခင်ဗျာ
ကျွန်တော်တို့ကတော့လုံနေမှာပဲကျွန်တော်တို့အခုလောလောဆယ်ကတော့ဟိုတည်တည်လာတဲ့လူတွေအရမ်းများတယ်အရမ်းများတော့နောက်ဟိုသူတို့ကကြတော့ကျွန်တော်တို့ကအဆုတ်တားလုပ်ထားတာမဟုတ်ဘူးဟိုဒီလိုမျိုးအေးစေးပုံမှန်နဲ့ထားတယ်ခါကြတော့ကျွန်တော်တို့ကသူတို့ရဲ့လူတွေကဟိုတဆောင်တဆောင်မှဆိုရင်ချက်ပိတ်တိတ်ပြီးနေရဗျအဲ့လိုမျိုးဆိုတော့ကျွန်တော်တို့ကအခုကျွန်တော်တို့ဒီနှိမ်နှင်းကိစ္စကအစီအလေးရောရတော့ပြောရမယ်ဆိုပါဆို ဒီရှိရလူတွေပြန်မပို့နိုင်နေတဲ့ခါကျတော့နောက်မှတက်တဲ့ကုတွေနေရာခက်ခဲနေစီရအခုဆိုကျွန်တော်တို့ကိုတော်နဲ့အစ်ပြဆောက်တယ်အင်နာဒီသူကအင်နာအစ်ပြဆောက်တယ်ဘယ်လိုပဲဆောက်လူတနည်းအားမလူ5-6000ဆိုတော့ဥစ္စာဒီအင်နာတက်ဖို့ရေချိုးဖို့ဘာလဲအကုန်လုံးကျွန်တော်တို့တောက်ဆောက်လိုက်လုပ်ပြီးတာပဲဒါမဲ့ဟိုအခက်ခဲနေစီလားစီးတဲ့ခါကျတော့ဟိုအနောက်မှာလေအခုဆိုလေကျွန်တော်တို့နောက်မှာထပ်ပြီးလုပ်နေတဲ့လူတွေထပ်ဖို့လို့မရအောင်ဖြစ်လာအဲ့မှာလည်းအခက်ခဲတွေအများကြီးရှိတာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
ကြားဖြန်ခိုင်ကနေလွတ်လာသူတွေရဲ့နောက်ဆုံးရအခြေအနေနဲ့ပတ်သက်ပြီးတော့ဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းခဲ့တာပါအခုဆက်ပြီးတော့ထိုင်းနိုင်ငံကနေပြီးတော့နေရပြန်ဖို့ခံရတဲ့မြန်မာတွေကတော့စစ်မှုထမ်းဥပဒေနဲ့ကြုံနေရပါတယ်ဒီအကြောင်းကိုပြောပြပေးပါမယ်ထိုင်းနိုင်ငံမှာပြစ်ဒဏ်ကြားခံရပြီးတဲ့နောက်မြန်မာနိုင်ငံပြန်ဖို့ခံရသူတွေကိုစစ်မှုထမ်းခိုင်းဖို့စစ်ဆေးခံရတာတွေရှိနေတယ်လို့ကိုယ်တိုင်တွေ့သူတွေကပြောပါတယ်ထိုင်းနိုင်ငံအချင်းထောင်တွေကနေမနေ့ကပဲကော့တောင်းမျိုးကအာနာပိုင်တွေစီကိုလွှဲပြောင်းပေးခဲ့တဲ့မြန်မာနိုင်ငံသား200ကျော်ဟာလည်းစစ်ဆေးခံနေရတယ်လို့ပြောပါတယ်နေရပြန်ဖို့ခံရတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေ VOA ထိုင်းအခြေစိုက်တင်ပြတော့မအေးမှသတင်းပေးပို့ထားပါတယ်ရှင်
မြန်မာစစ်ကောင်စီအနေနဲ့စစ်မှုရန်ဥပဒေထုတ်ပြီးကြတဲ့ကအသက်18နှစ်နဲ့35နှစ်ကြားလူငယ်တွေကိုအတင်းအကျပ်စစ်သားဖြစ်စုဆောင်းတာတွေရှိနေတဲ့ကြားကအခုဆိုရင်ထိုင်းမှာဖမ်းဆီးခံရပြီးနေရပြန်ရတဲ့သူတွေကိုလည်းအတင်းအကျပ်စစ်တပ်ထဲစုဆောင်းခေါ်ဆောင်တာတွေလုပ်နေတယ်ဆိုပြီးဒေသခံတဦးကပြောပါဗျာ။ဟိ
ုစစ်ဟိုစစ်တဲ့ခါမှာဆိုရင်သူတို့ကဒီအမွေးရောက်ဘောရောက်ကစီမစီဒီဟာတွေစစ်တဲ့ပြီးတော့ဒီဟိုတော့အဖေတီမီပီဟိုဒီလူမျိုးစုံချောအတင်းပီပီဒီလူမျိုးလူတွေကိုသူစစ်တယ်လို့ပြောတယ်ဆိုအစ်စ်တုံးလိမှာဆိုရင်တော့ဒီချစ်ချင်းတော့ဒီနေချာနေကိုမခေါ်ဘူးသူတို့ကဒီကော်ပါမျိုးထဲမှာရှိတဲ့ဒီရောအကစားရုပ်ရှိတယ်ခင်ဗျာဒီဘုန်းလို့လေတော့အကစားရုပ်ပေါ့ဒီမှာပဲသူတို့စစ်စစ်တော့မရတယ်ခင်ဗျာဟိုမှာစစ်တော့ပေါ့နော်စစ်စစ်ပြီးမှဒီဟာနေတစ်စိမ့်သူကကော်ပါခလာရနေချာနေကိုခေါ်တာဗျာဟိုသူတို့ကဒီနေချာနေကနေတစ်စိမ့်မှသူကဟိုဒီထဲမှာစိတ်မထပ်ဘူးပါတဲ့လူတွေဟာဒီလူတွေကိုသူကရှိလာကနေပဲတော့တော့တယ်ကရှိလာရှိလာတော့ပြုပြီးတော့ပြူသွားပြီးပိတ်တို့ဘလို့အဲ့ဒီခေတ်မှာကျတော့တတ်တဆူဆောင်လေးကြီးစကားဆိုရှိတယ်
အခုပြန်ပို့ခံရတဲ့သူတွေထဲမှာအသက်18နှစ်တက်အထက်လူငယ်အတော်များများပါဝင်ပြီးအမျိုးသား198ဦးနဲ့အမျိုးသမီး2ဦးတို့ပါဝင်ပါတယ်ဇန်နဝါရီလနောက်ဆုံးပတ်ကပြန်ပို့ခံရတဲ့မြန်မာနိုင်ငံသား100ကျော်တဲ့ကလူငယ်လူရွယ်တွေကိုလည်းဆေးစစ်ပြီးတာနဲ့စစ်တပ်ထဲခေါ်ဆောင်သွားတာတွေလုပ်ခဲ့တယ်လို့လည်းပြောပါတယ
်ဒီယောဂခံစီတဲ့လူတယောက်ကိုလူငယ်တယောက်ကိုလည်းပဲယောဂအတရပြစ်တယ်စိတ်မထောက်အပြစ်ပြစ်တယ်သူ့ပြင်မဲ့သူကပန်းနိုင်ကြက်စီတယ်ဆိုပြီးတော့သူ့ကိုဟိုမခေါ်ကျတဲ့လူတွေဟိုအပြစ်ပြစ်တဲ့လူတွေကြတော့ခေါ်သွားတယ်တခြားမျိုးကိုခေါ်သွားတယ်ပေါ့နော
်ထိုင်းနိုင်ငံဘက်ကတော့ရနောင်းခရိုင်ပတ်နံကျေးရွာရဲ့လှေစိတ်ကနေဆက်လီဆယ်စည်းနဲ့မြန်မာနိုင်ငံဘက်ချမ်းကော့တောင်းမြို့ကိုပြန်လည်ပို့ပေးခဲ့တာဖြစ်ပါတယ်။ဒီလူသမားတွေကိုနေရပြန်ပို့တဲ့အခါမှာစစ်မှုထမ်းဖို့ခေါ်ဆောင်သွားတာတွေနဲ့စစ်မှုမထမ်းခြင်းရင်ကြက်ငွေ30%တဲ့မနဲ့တောင်းခံတာတွေရှိနေတာဟာလွန်ခဲ့တဲ့လအနည်းငယ်ကလေးကဖြစ်ပါတယ်။ပြန်ပို့ခံရသူတွေစစ်မှုထမ်းခိုင်းတဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရပါဘူး။ထိုင်းကနေလွတ်ရဲစေလို့နေရပြန်ပို့ခံရပြီးတဲ့နောက်စစ်သားအဖြစ်စုဆောင်းခံရတဲ့အမျိုးသား28ဦးဟာပြီးခဲ့တဲ့နှစ်စက်တင်ဘာလ10ရက်နေ့ကစစ်ကောင်စီစစ်ကြောင်းနဲ့အတူကော့တောင်းကနေပလောမျိုးဘက်ကိုဆက်လီနဲ့ပို့ဆောင်တော့မှာလေပေါ်မှာပါလာတဲ့စစ်ကောင်စီတပ်သား2ဦးကိုတနက်နဲ့ပြစ်ခတ်ပြီး KNU တပ်မလေးနယ်မြေ KND ကိုတိုက်ရင်9တက်ခွဲ9ထံထွက်ပြေးသွားတဲ့ဖြစ်ရပ်တွေလည်းရှိခဲ့ပါတယ်အခုအခါမှာတော့စစ်မှုထမ်းခိုင်းမှာကိုစိုးရိမ်ပြီးထိုင်းနိုင်ငံတဲကိုတရားမဝင်တဲ့နီးလန်းနေနဲ့လာကြတဲ့မြန်မာတွေဟာနေ့စဉ်ရာနဲ့ချီပြီးဖမ်းဆီးခံနေရပြီးအခုလိုမျိုးနေရပြန်ပို့ခံရတဲ့အဖြစ်တွေလည်းကြုံနေရပါတယ်မြန်မာဘက်ကိုရောက်သွားတဲ့အခါမှာနိုင်ငံရေးနဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီးပတ်သက်မှုတွေရှိရင်တခါတည်းစစ်ကြောရေးကိုခေါ်ဆောင်သွားတာရှိသလိုတချို့လူငယ်တွေကိုတော့စစ်မှုထမ်းဖို့စစ်သားစုဆောင်ရေးနေရာတွေကိုရပ်ပိုင်းအတွင်းပို့ဆောင်လိုက်တာတွေလည်းရှိနေပါတယ်ရှင်
ထိုင်းနိုင်ငံကနေနေရပြန်ပို့ခံရတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေကိုမအေးမှပြောပြပေးခဲ့တာပါ။အင်္ဂါကြအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ်။
မင်္ဂလာညစမတော်တာရှင်များရှင် View American တရဲ့2025ခုနှစ် February လ25ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုတော့ည6:00 to 10:00 ဒီ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ညကြီးဩစာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကပြည်တွင်းစစ်ဖြစ်ပွားတာမရှိသေးတဲ့ဆန်စပါးအများဆုံးထွက်ရှိရာဧရာဝတီတိုင်းမှာစစ်ကောင်စီကအခုအခါမှာလူငယ်တွေကိုစစ်မှုထမ်းဖို့အာဓမ္မစုဆောင်းနေတဲ့အတွက်မကြခင်စိုက်ပျိုးကြရတော့မယ်။လေယာဉ်လုပ်ငန်းအတွက်အခက်အခဲတွေကြုံတွေ့နေကြရပါတယ်။ဒီအကြောင်းကိုကိုခင်မောင်စိုးမင်းကနေအခုလိုစူးစီးတင်ဆက်ပေးထားပါရှင်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနေရာအနှံ့ပြည်တွင်းစစ်ဖြစ်ပွားနေသလိုအ धिक မိုးကြီးရေကြီးအပါအဝင်သဘာဝဘေးအန္တရာယ်ကလည်းမကြာခဏဖြစ်ပွားနေတဲ့အတွေ့တိုင်းပြည်ရဲ့အ धिक စီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုကောင်းကောင်းမလုပ်နိုင်တော့ပါဘူးအဲ့ဒီလိုအခြေအနေဆိုးတွေအထဲမှာမှမြန်မာနိုင်ငံရဲ့အဓိကစိုက်ပျိုးရေးထုတ်လုပ်တဲ့အေယာဝတီမြို့ဝကျွန်းပေါ်ဒေသကတော့ပြည်တွင်းစစ်ဖြစ်ပွားတာမရှိသေးတဲ့အပြင်ရေကြီးမိုကြီးသဘာဝဘေးအန္တရာယ်ကနေလည်းနေရာအများအပြားကင်းလွတ်ခဲ့ပါတယ်မနစ်ကစားပြီးနိုင်ငံအနှံ့မှာစစ်ကောင်စီရဲ့စစ်မှုမထမ်းမနေရအမိန့်ကြောင့်လူငယ်အများအပြားဒေသကိုတိမ်းရှောင်နေကြတဲ့အတွေ့ငကိုကမှလုံသားရှားပါမှုနဲ့ကြုံတွေ့နေရတာနဲ့ပေါင်းလိုက်ရင်စိုက်ပျိုးရေးလုပ်ငန်းတွေမှာအထိနာကုန်ကြပါတယ်အေယာဝတီတိုင်းမှာလဲစဘာစိုက်ပျိုးရေးမှာလုံသားရှားပါတာနဲ့ကြုံတွေ့ရပြီမဲ့မနစ်ကအထိကြံတိုင်းနဲ့ပြည်နယ်တွေမှာလူစစ်ကောင်စီကအာရမစစ်သားစုဆောင်စစ်မှုထမ်းခိုင်းတာတိတ်မရှိခဲ့သေးပါဘူးအဲအခုအခါမှာတော့ရခိုင်လက်နက်ကိုင်အာရခတက်တော့အေအေနဲ့ပူပေါင်းတက်တွေရဲ့ထိုးစစ်ဟာအေယာဝတီတိုင်းအဆက်ကိုရောက်လာတဲ့အတွက်စစ်ကောင်စီအနေနဲ့အပူတပြင်းစစ်သားစုဆောင်တာတွေလှုပ်လာကြပါတယ်အဲ့ဒီလိုရှုပ်ထွေးတဲ့အခြေအနေတွေထဲမှာဒေသအာဏာပိုင်တွေစစ်ကောင်စီလက်နက်ကိုင်တပ်တွေကဒေသခံပြည်သူတွေအပေါ်ငွေကြေးအာဏာတောင်းယူတာတွေကလည်းနေရာအနှံ့အပြားမှာရှိနေတယ်လို့ AR တိုင်းအတွင်းကလယ်သမားအရေးပညာပေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
ကျွန်တော်တို့အရာဒီတိုင်းမှာဟိုဘုံကျဲတဲ့ဗားရဲ့အဆင်မရှိသေးပေမဲ့ကျွန်တော်တို့နေရာမှာပေါ့နော်မရှိသေးပေမဲ့လို့စိတ်အစဉ်ငွေရောအမြဲတမ်းတန်းနေတဲ့သဘောရှိတယ်အမြဲတမ်းမြောက်တန်နေကြနေတယ်။လူငယ်တွေကိုဒီနေ့ပဲတချို့ဟာတွေရောရှင်းချပြီးတော့ကောက်တာတွေပါလိမ့်ရှိတယ်။ဆိုတော့ရွာတရွာဘက်မှာဆိုလို့ရှိရင်ညီကိုညောင်တို့မဲ့ပေါလို့ဆိုပြီးထွက်ပြေးသွားတာဒီနေ့ရှိတယ်။အခုလက်ရှိဖြစ်တဲ့အနေအားပေါ့နော်။ဆိုတော့အကုန်လုံးကစင်ငရားဖြစ်သွားတာပေါ့နော်။ဆိုတော့သူတို့တိမထားမိတာဟိုဘက်မှာလူငယ်တွေသွားပြီးပုံနေသဘောသူတို့ရဲ့ဆန်းကျင်ဘက်မှာသွားပုံနေသဘောလည်းအဲ့ဒါတွေအများကြီးပါတယ်။အဲ့ခါကျတော့လူငယ်တွေကမပြေးနိုင်လို့ပါသွားတာမျိုးလည်းရှိတယ်တချို့ကြလည်းထွက်ပြေးသွားတယ်အဲ့လိုဖြစ်နေပါလိမလုံးချင်တဲ့လူကပြေးနေရတယ်မပြေးနိုင်တဲ့လူကမပြေးတဲ့ကလေးတွေလည်းပါသွားတာတွေရှိတယ်ဟိုထဲဟိုရောက်ကမှအဲ့ဒါနဲ့သင်တန်းကလည်းရပိုင်းတော့တင်ပြီးထွက်တဲ့ခါကျတော့ဟိုရှည်တန်းလည်းရောက်တော့အဲ့ကထွက်ပြေးကြပြူကြအဲ့လိုတချို့တွေလည်းမှဒဏ်ရာတွေနဲ့ဗားတွေနဲ့အဲ့လိုတွေဟိုရက်ရွာကယ်ထားတဲ့ဟာမျိုးတွေရှိတယ်ငါကပတ်စံတန်းနိုင်လို့ရှိရင်ပတ်စံပေးလိုက်ရင်ပြီးသွားတယ်ပေါ့နော်သူမျိုးလူမလို့ပတ်စံတာပြီးလူကငါတို့ကြာမယ်ဆိုပြီးတော့အဲ့လိုလိုက်ဖမ်းလာရရှိတယ်ဒီကြုံပြောလို့ပါတော့မအားလားမျိုးဖြစ်တယ်ပေါ့နော်မင်းစနေနဲ့မဲကြတယ်ဆိုထွက်ပြေးတဲ့လူငယ်တွေလည်းရှိတယ်အေယာဝတီရှိဖြစ်တော့တနိုင်ငံလုံးကမှာလို့
အေယာဝတီတိုင်းအင်ကပူမျိုးနယ်တဲကကြေးရွာတွေမှာဆိုရင်စစ်မှုထမ်းအမိန့်ကိုရှောင်ပြေးထွက်ခွာသွားကြတဲ့လူငယ်တွေရဲ့နေအိမ်တွေကိုစစ်ကောင်စီလက်နက်ကိုင်တွေဖျက်ကြတဲ့ရဲနဲ့ဖြူစော်ရီးအဖွဲ့ဝင်တွေကချိတ်ပိတ်နေတာတွေလုပ်တဲ့ဓာတ်ပုံတွေဟာ Facebook လူမှုကွန်ရက်မှာအရှင်းသာတွေ့မြင်ကြရပါတယ်ဒါအပြင်ပသိမ်ခရိုင်နဲ့ဟင်္ဒရာခရိုင်တွေမှာပြည်ပကိုထွက်ခွာသွားကြတဲ့အသက်18နှစ်ပြည့်ပြီးသားလူငယ်တွေရှိတဲ့မိသားစုတွေကိုတအိမ်ကိုလားစင်လာတိုင်းကျန်းငွေတသိန်းပေးရမယ်ဆိုပြီးအာရမကောက်ခံနေတဲ့ဆိုတဲ့သတင်းကို VOA ကထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်တကယ်တော့တိုင်းပြည်ရဲ့အဓိကစီးပွားရေးစပါးစိုက်ပျိုးမှုအများဆုံးအေယာဝတီမြို့ဝကျွန်းပေါ်ဒေသမှာလဲစစ်မှုထမ်းအမိန့်အကောင့်ထဲမဖော်ခင်ကတည်းကလှုပ်သားရှားပါတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။အခုလိုအာရဗစစ်မှုထမ်းဆွဲတဲ့အခြေအနေရောက်လာတော့လူငယ်လှုပ်သားတွေကပိုပြီးရှားကုန်ကြပါတယ်။ အဲ့ဒီလိုအခြေအနေတွေကြောင့်မကြာခင်အဓိကမိုးစဘာရာသီချိန်ကြာရောက်လာရင်လူငယ်လုံသားတွေရှားပါလာပြီးလူလက်ပိုင်းလုံသားတချို့နဲ့စိုက်ပျိုးရေးကိုလုပ်ကင်ကြရတော့မယ့်အခြေအနေကိုဆိုက်ရောက်နေပြီလို့ ARD တိုင်းအတွင်းကလယ်သမားအရေးပညာပေးဆောင်ရွက်နေသူကပဲပြောပါတယ
်အဓိကတော့ဆရာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီနည်းဆိုလို့ရှိရင်ဆင်းသလိုပောက်ရရတွေလုပ်တဲ့အခါကျတော့ကျွန်တော်တို့ ARD တိုင်းမှာလယ်သမားတွေဒုက္ခရောက်တာအရာတွေတိုင်းမှာရှိတဲ့လယ်သမားတွေမှာအကျက်အသေးရှိတယ်အခက်အခဲရှိတယ်ပေါ့နော်ဥပမာပေါ့တကယ်တမ်းစနစ်တကျဆိုင်မယ်ဆိုရင်ဒုသီးဆိုင်လို့ရတယ်ဗျာကျွန်တော်တို့မှာစဘာပေါ်တဲ့ချိန်မှာစဘာစီမရှိဘူးစဘာစီမရှိဘူးလယ်သမားလည်းတည်းမှာစဘာပုံပြီးဆိုမှစဘာအခုဆိုစဘာ30လောက်ဖြစ်သွားလယ်သမားတွေအတွက်ဟိုအရင်ရောင်တော့မနေလို့ရတယ်ဒါမျိုးရှိတယ်အကုန်လုံးချုပ်လိုက်လို့ရှိရင်အဲ့ဒီတွေလည်းလယ်သမားမရှိဘူးဗျာအဲ့ဒါကြောင့်ဈေးစကပူလာတယ်ရောက်ရတိုင်းမှာအဲ့လိုမျိုးကြီးကျုံနေရတယ်။လယ်အလုံသားတွေကသူ့မိသားစုနဲ့လောကကန်ရတာ။တောင်းနေရေးအဆင်မပြေတော့ဘူး။အဆင်မပြေတော့တဲ့အခါမှာစွန့်ပြီးတော့နိုင်ငံသားကိုတရားဝင်ရောတရားမဝင်ရောထွက်ပြီးအလုပ်လုပ်တဲ့စနစ်တွေဖြစ်သွား။ဒါကြောင့်မို့လို့ဒီမှာအခြေခံလူသမားမရှိရတာပေါ့နော်။လူငယ်လူသားတွေမရှိတော့အလုပ်သမားကလည်းဈေးတက်တာပေါ့နော်။ရှိနေတဲ့ဟာကအသက်40ကျော်တွေပါတချို့လည်းရှိနေသေးတာပေါ့ဗျာ။အနည်းကိုအနည်းဆုံး1000ခွဲလောက်ပြီးမှအဲ့ဒါတောင်မှပဲသူရှိရလာပါကိုရှိရလာပါနဲ့အဲ့လိုဖြစ်နေတာပေါ့နော်လူမှရှားပါတဲ့ပြဿနာပဲ
ရခိုင်လက်နက်ကင်တပ်ဖွဲ့အာရကတပ်တော် AA နဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့ထိုးစစ်ဟာရခိုင်ဒေသကိုကျော်လွန်ပြီး ARD တိုင်းတဲ့ကိုချင်းကနိုင်ပြီးဖြစ်တဲ့အတွက်စစ်ကောင်စီအနေနဲ့ARD တိုင်းတဲကအရတားလူငယ်တွေကိုအမြန်ဆုံးအာရမစူးစောင်းနေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စီအကဲခတ်တွေကတော့ ARD မြဝကျွန်းပေါ်ဒေသရဲ့မြစ်ချောင်းအင်းအိမ်များပြားလာတဲ့ပထဝီအနေအထားကြောင့် AA နဲ့ပူပေါင်းတပ်ဖွဲ့တွေဟာစီရေးအရာအကန့်အသတ်တွေရှိလာနိုင်တယ်လို့သုံးသပ်ကြပါတယ်အဲ့ဒီအစားရခိုင်ရုံးမကိုကုန်းလန်းကနေကြော်ဖြတ်ပြီးကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ကပ္ပစဆက်ယုံတွေအများဆုံးရှိရာမြေလက်ဒေသတွေဖြစ်တဲ့ပဲခူးတိုင်းအနောက်ဘက်ခြမ်းနဲ့မကွေးတိုင်းကိုအဓိကထားထိုးစစ်ဆင်တိုက်ခိုက်လိမ့်မယ်လို့အရင်ကခန့်မှန်းခဲ့ကြပါတယ်အဲ့ဒီအတိုင်းမှာပဲအခုအခါမှာပြည်မြို့တဖက်ကန်ဒေသတွေနဲ့မကွေးတိုင်းဒေသက ARD မြစ်အနောက်ဘက်ကန်ဒေသတွေကို AA နဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေဟာထိုးစစ်ဆင်တိုက်ခိုက်နေပါတယ်အဲ့ဒီဘက်တွေမှာစစ်ကောင်စီစမ်းကြည့်ရေးဒေသကာကွယ်ရေး PDF ပျောက်ကြားတပ်ဖွဲ့တွေကလည်းအားကောင်းနေပါတယ်ဒီလိုအခြေအနေတွေကြောင့်ရခိုင်ရိုးမာနဲ့ ARD မြစ်အနောက်ဘက်ကန်အကြားမြေလက်ဒေသမှာရှိကြတဲ့ကာကွယ်ရေးပစ္စည်းကပ္ပစာစက်ယုံတွေကိုအကာအကွယ်ပေးဖို့စစ်ကောင်စီတပ်တွေအများအပြားဖြန့်ကျက်ချခံစစ်ပြင်နေကြရပါတယ်အဲ့ဒီလိုစစ်ရေးစင်ငွေတွေတန်းနေတဲ့အတွက် ARD မြစ်နဲ့ရခိုင်ရိုးမအကြားမြေလက်ဒေသတကြောကစိုက်ပျိုးရေးလုပ်ငန်းတွေဟာလည်းဒီနှစ်မှာကောင်းကောင်းလုပ်နိုင်တဲ့အခြေအနေမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်။တခြားဒေသတွေမှာကြုံရသလိုလူငယ်လူလတ်ပိုင်းတွေဟာစစ်ကောင်စီကအာရမစစ်မှုထမ်းခိုင်းမှကိုစိုးရိမ်ပြီးရှောင်တိမ်ကုန်ကြတာဒေသကာကွယ်ရေး PDF ပျောက်ကြားတပ်ဖွဲ့ဝင်တွေတဲဝင်ရောက်ကုန်ကြတယ်လို့ပြောပါတယ်။ကျွမ်းငယ်တချို့ဟာလဲလူသူမရှိတော့ပဲတခြားဒေသကိုရွှေ့ပြောင်းသွားကြတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်ပြီးမြေလက်ဒေသမှာတစ်ပင်စိုက်ပျိုးရေးလုပ်နေတဲ့တဘာဝပတ်ဝန်းကျင်အဖွဲ့ခေါင်းဆောင်တဦးကသူတွေ့ကြုံရတာကိုအခုလို့ပြောပါတယ်။
ဆိုင်တို့ရလာလာကိုပူပြီးတော့စိုးဝယ်ရှိမယ်ဗျအဓိကအဲဒါနည်းနည်းတိုက်ပွဲအဲစင်မီရဲ့အခြေအနေပေါ့ကိုအကုန်လုံးခရက်ရိုက်တာပေါ့သူကကျွန်တော်တို့ဒီဘက်ကဒါမြေလက်ဒေသကြီးပေါ့မြေလက်ဒေသကြီးတောင်မှဒါကာလမီမှာရှိရဲ့တဲလေးတွေတို့အိမ်လေးတွေတို့တချို့အိမ်လေးတွေတို့ပိတ်ပြီးတော့ရွှေ့သွားကြတယ်အဲ့ဒီဘက်ဒီရခိုင်မှဘက်ဒီတို့ပူပြီးတော့ရွှေ့ကြမှာပေါ့သူကနေတိုင်းအဲ့ဘက်ဒီမှာဖြစ်နေရတော့ကြတချို့ရွာကြီးဆိုရင်ရွာလုံးကျောက်တောင်ရွှေ့နေမှာအခုအနေထားနဲ့ဆိုရင်တော့စိုက်ပျိုးရေးကပိုဆိုးလာဖို့ပဲရှိရော်ရဲ့ဗျ။အပိလို့ဆိုခုနောက်ပိုင်းသူတိတ်ပြီးတော့အာရုံကြတော်တန်းလူကကိုမတရားကြီးလိုလုံးစွန့်သားပြီးမလုပ်တော့ဘူး။မတရားအန်တယ်အလုပ်ပုံစံမျိုးဖြစ်သွားဘူး။ခုကလာကိုနည်းနည်းစိုက်တဲ့လူနေသွားမှာပေါ့။ရင်တော့ရောချောင်းတို့စောချောင်းတို့ဘာသာကျက်တော်နာမည်ကြီးပဲလေစိတ်ပြီးပဲစိတ်ပြီးကြတော့သူအဲ့ဘက်ဒီမှာတိတ်ပြီးတော့မဆိုင်နိုင်တော့ဘူး။နောက်နှစ်တည်းဆိုရင်ပို့ပြီးတော့မဆိုင်နိုင်တော့မှာဗျ။ဒါအကောင်လုံးဒီစိုက်ပျိုးရေးလောကရောအကောင်လုံးကြရဲ့ရိုက်မှာပေါ့ကွာတော်တန်းကွာဟိုရှောင်းထွက်သွားမှာဒါရေကုန်ထားခဲ့ပြီးရှောင်းသွားမှာပေါ့
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့ပြည်တွင်းစစ်တီဖြစ်လာသလိုမနစ်ကလည်းမိုးခါတိုင်ဖုံးပုံတိုင်းကြောင့်ရှမ်းပြည်နယ်မန္တလေးတိုင်းဒေသတချို့ကရင်ပြည်နယ်ကရင်ပြည်ဒေသနဲ့အထူးသဖြင့်ပဲခူးတိုင်းအရှိတ်ဘက်ချမ်းဒေသတကြောလုံးမှာရေကြီးရေရှမ်းဖြစ်ကစိုက်ပျိုးမြေတွေပျက်စီးကျေးရွာတွေပါပျက်စီးကုန်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့စပကြီးဖြစ်တဲ့အေယာဝတီမြို့ဝကျွန်းပေါ်ဒေသကတော့စစ်ဘေးတဘာဝဘေးကကင်းလွတ်နေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေထိုက်တင့်သလောက်လုပ်ကိုင်နိုင်ပါသေးတယ်။အဲဒါပေမဲ့လည်းဒီနှစ်2025မှာတော့အာရမစစ်မှုထမ်းခိုင်းမှုလှုပ်ဆောင်လာတဲ့အတွက်စိုက်ပျိုးရေးလုပ်ကိုင်မဲ့သူရှားပါလာတာဟာစဘာအထွက်ကိုတိတိသားသားထိခိုက်နိုင်တယ်လို့တွက်ဆနေကြပါတယ်ခင်ဗျာ။
ဆန်အဓိကထွက်ရာအေအော်ရီတိုင်းမှာစစ်မှုထမ်းအမိန်ကြောင့်အခက်ကြုံနေကြရတဲ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့ကဘာတလွားခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာအမေရိကန်နိုင်ငံရေးကြောင့်တည်င်းဆောင်မှာအစီအစဉ်ကိုအလှည့်ပေးကြရအောင်ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကယူကရိန်းစစ်ပွဲအဆုံးသတ်ဖို့အကြိမ်ကြိမ်ပြောကြားနေတဲ့တစ်ချိန်တည်းမှာပဲယူကရိန်းသမ္မတဗလော်ဒီမီယာဇယ်လန်စကီကလည်းငြိမ်းချမ်းရေးရမယ်ဆိုရင်သူ့အနေနဲ့ရာထူးကနေဆင်းပေးဖို့ဆန္ဒရှိကြောင်းပြောပါတယ်ဗရိုနီကာဘယ်ဂျာရက်စ်အီဂလက်စ်ရက်စ်သတင်းကိုကိုအောင်ကပြောပြပေးမှာပါရှင
်ရုရှားဟာယူကရိန်းကို2022ခုနှစ်ဖေဖော်ဝါရီ24ရက်နေ့မှာကျူးကျော်တိုက်ခိုက်တာကြောင့်ခုဆိုရင်3နှစ်ပြည့်ပြီဖြစ်ပြီးလူသေးပြောက်အပြက်စီဆုံရှုံတွေလဲတစားတစားပုံများလာတာကြောင့်စစ်ပွဲအဆုံးသတ်ဖြစ်ဖို့ဟိုရုံကထက်ပိုလိုအပ်လာနေတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းကွန်ဆာဗေးတစ်နိုင်ငံရေးလှုပ်ရှားမှုညီလာခံမှာစစ်ပွဲအဆုံးသတ်ဖို့နဲ့ပတ်သက်ပြီးဖေဖော်ဝါရီ22ရက်နေ့ကအခုလိုထပ်လောင်းပြောကြားပါတယ
် It's got to end It's a horrible
စစ်ပွဲရပ်ပြရပါမယ်တိတ်ကိုဆိုးဝါးလွမ်းနာတွေကိုမြင်နေရပါတယ်သမ္မတဇယ်လင်စကီနဲ့လည်းဆွေးနွေးနေပါတယ်သမ္မတပူတင်နဲ့လည်းဆွေးနွေးနေပါတယ်
သုံးနှစ်တာစစ်ပွဲအတွင်းယူကရိန်းကိုအမေရိကန်ကဒေါ်လာဘီလီယံနဲ့ချီစီးရေးအကူအညီပေးအပ်ခဲ့တာပါကုန်ကြစရိတ်တွေပြန်ကာမိစေဖို့ယူကရိန်းသဘာဝတွင်းတွက်တွေအမေရိကန်တူပေါ်ခွင့်ရရှိဖို့လဲဆွေးနွေးနေကြောင်းအခုလိုပြောပါရစေ
I want them to give us something
ကျွန်တော်တို့ကုန်ခဲ့တာတွေအတွက်တစ်ခုခုပြန်ပေးစီလိုပါတယ်ဒါကြောင့်ရှင်းနန်းရေရှားတတ်တူတခြားဘာပဲရရလိုချင်ပါလေ
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီအနေနဲ့အထူးသဖြင့်စီးပွားရေးပိုင်းနဲ့တခြားကဏ္ဍတွေမှာပါထရမ့်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ Republican American အောက်လွှတ်တော်အမတ် Mike Lawler က ABC This Week အစီအစဉ်မှာခုလိုပြောပါတယ်
The United States has invested hundreds of billions
of dollars.
American
ga Ukraine ne patat bi dollar billion ne chi yin ni myoun nan ga ba de. Sit pwae pi song ne kha ma Ukraine nai ngan pyan le thu daw mu twet ngwe chi a myaw mya lo ba de.
Ukraine myo ro Kyiv ma February 23 yin ni ga chin pa de forum ma Tamara Volodymyr Zelensky ga lat twae bet de u phit de American ne swin nwe lo de lo pyo ba de. Ngain chan yi atwe tu bet ka swet lon nai chang le aku lo pyo cha ba de.
ငြိမ်းချမ်းရေးအတွက်နေတို့အဖွဲ့ဝင်ဖြစ်ဖို့အတွက်ကြောင့်ကျွန်တော်ကိုယာဒူးကဆင်းပေးဖို့ပြောလာခဲ့ရင်ကျွန်တော်အဆင်သင့်ပါပဲ
အမေရိကန်အနေနဲ့ငြိမ်းချမ်းရေးအတွက်ယူကရိန်းနဲ့ရောရုရှားနဲ့ပါအနီးကပ်ပူးပေါင်းဆောင်ရွက်တဲ့ကြောင်းနဲ့ရုရှားဘက်ကလိုချင်တဲ့ရလက်ထွက်မလာဘူးဆိုရင်အန္တရာယ်ရှိလာနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးဒီမိုကရက်အမေရိကန်ထက်လွတ်တော်အမတ် Jack Reed က ABC This Week အစီအစဉ်မှာကိုလို့ထောက်ပြပါတယ်
And my sense is that the recrimination
ဒီလိုသာစစ်ပွဲဆုံးသတ်နိုင်ခဲ့တဲ့နောက်ပိုင်းမှာသူတို့အပေါ်ဆန့်ကျင်ခဲ့သူလို့မြင်တဲ့သူတန်းကိုရုရှားကအပြင်းထန်လိုက်လံချေမှုန်းလိမ့်မယ်လို့ကျွန်တော်တက်ဆပါတယ
်ဖေဖော်ဝါရီ23ရက်ရုရှားတပ်မတော်နေ့အဖအတိုင်းပြည်ကာကွယ်စောင့်ရှောက်သူများနေ့မှာတော့သမ္မတဗလာဒီမီယာပူတင်ကယူကရိန်းစစ်ပွဲအတွင်းပါဝင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုစုချင်းမြင့်ပြီးခင်မီလက်နက်တွေတက်ဆင်ပြီးသွားမယ်အကြောင်းလဲကတိပေးပြောကြားသွားပါတယ်ခင်ဗျာ
ရုရှားယူကရိန်းစစ်ပွဲရပ်ဖို့သမ္မတထရမ့်ဆက်လက်ပြီးတော့ဖိအားပေးနေတဲ့အကြောင်းအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်မှာကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကဘာတလွားခီးသွားအစီအစဉ်အလှည့်ပါအာတိတ်ဆဝိုင်းတွေက Greenland ဒေသမှာ Eskimo လို့သိကြတဲ့အနုဝတ်တိုင်းရင်းသားတွေကသူတို့ရဲ့ရိုးရာဆေးမင်တက်တူးတွေကိုပြန်လည်ဖော်ထုတ်နေကြပါတယ်ကိုလိုနီခေတ်ကပြောက်ွယ်လူဖြစ်ခဲ့တဲ့ရိုးရာတက်တူးလက်ရာတွေကိုမတ်စုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့လေ့လာကြအောင်ပါရှင်
ညအတ္တလန္တိကသမုတ်တရားက Greenland ဒေသဟာဒိန်းမတ်နိုင်ငံနဲ့မှာပါပေမဲ့အပြည့်အဝကိုပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသတစ်ခုဖြစ်ပါတယ်1922ခုနှစ်ကစလို့နှစ်ပေါင်း200ကျော်ဒိန်းမတ်နိုင်ငံရဲ့ကိုလိုနီလက်အောက်ရောက်ခဲ့ပြီး1953ခုနှစ်မှာကိုလိုနီလက်အောက်ကနေလွတ်မြောက်ပါတယ်။အပြည့်အဝကိုပိုင်အုပ်ချုပ်ခွင့်ကိုတော့2009ခုနှစ်ကမှရရှိခဲ့တာပါ။ကမ္ဘာမှာအကြီးဆုံးကျွန်းလို့သတ်မှတ်ခံရတဲ့ Greenland မှာလူဦးရေ 5,000 ခွဲထက်မနည်းရှိတာမှအများစုက Eskimo လို့မြန်မာတွေသိကြတဲ့ Inuit တိုင်းရင်းသားတွေဖြစ်ပါတယ်။ကိုလိုနီခေတ်လွန်မှာထာနေ Inuit တိုင်းရင်းသားအမျိုးသမီးတွေကဆင်းပြန်တက်တူးထိုးတဲ့ရင်ကျင်းမှုအလေးအထကိုပြန်လည်ဖော်ထုတ်လာကြပါတယ်။ Greenland ဒေသက Inuit တိုင်းရင်းသားတွေကြားမှဆင်းပြန်တက်တူးကိုအဓိကအမျိုးသမီးတွေထိုးကြပါတယ်။ Colony အုပ်ချုပ်မှုအောက်မှာတော့ရိုးရာတက်တူးကိုပိတ်ပင်တားဆီးမခံခဲ့ရပေမဲ့ပျောက်ကွယ်လူဖြစ်ခဲ့ပါတယ်။မျိုးဆက်ပေါင်းများစွာတက်တူးထိုးတဲ့အလေးအထပျောက်သွားခဲ့ပေမဲ့အခုတော့ Inuit အမျိုးသမီးတွေတက်တူးပြန်ထိုးနေကြပါတယ်။ Inuit တက်တူးအမှုပညာကိုဒေသအခေါ် Junin လို့ပြောပါတယ်။
Je fais la sel te ama frigorne au for
Inuit တက်တူးထိုးရတဲ့အတွက်တစ်ကိုလွတ်လပ်သွားတယ်လို့ကျွန်မခံစားရပါတယ်ကိုအိမ်ကိုပြန်ရောက်သွားတဲ့ခံစားမှုမျိုးဖြစ်ပါတယ
်သူ့ရဲ့နှစ်ဖူးပေါ်မှာ Inuit ရိုးရာတက်တူးကိုလွန်ခဲ့တဲ့ခုနှစ်နှစ်ကထိုးခဲ့ပြီးချိန်မှာ Greenland ဒေသရင်ကျင်းမှုနဲ့အသက်တစ်ဖန်ပြန်လည်မွေးဖွားလာတယ်လို့ခံစားရတယ်လို့ပြောပါတယ်မျက်နှာပေါ်မှာခုလိုတက်တူးထိုးတာကိုမကြိုက်တဲ့ပုံစံအခြေတွေကိုလည်းသူခံခဲ့ရပေမဲ့လက်တွေလက်ချောင်းတွေမှာပါရိုးရာတက်တူးတွေကိုထပ်ထိုးထားပါသေးတယ်။ Greenland မှာ Inuit တိုင်းရင်းသားတွေကဆင်းပြင်တက်တူးကို15ရာစုလောက်ထဲကထိုးလာခဲ့ကြတယ်ဆိုတဲ့အမှတ်တမ်းတွေရှိပါတယ်။1982ခုနှစ်တုန်းကရှေးဟောင်းရုပ်အလောင်း၈လောင်းကိုတွေ့ရှိခဲ့တာမှအဲ့ဒီထက်ကအမျိုးသမီး9ယောက်လုံးရဲ့မျက်နှာတွေပေါ်မှာဆင်းပြင်တက်တူးတွေကိုတွေ့ရပါတယ်။အတိတ်ဆက်ဝိုင်းဒေသရဲ့အေဂျင့်6တွေ့တဲ့ရာသီဥတုကြောင့်နှစ်ပေါင်းရာနဲ့ချီကြားနေတဲ့အလောင်းတွေပုံမပြတ်ထိမ့်သိမ်းထားပေးတယ်လို့ဖြစ်နေတဲ့အတွက်15ရာစုလောက်ကရင်ကျင်းမှုနဲ့တမိုင်းကိုလေးလာခွင့်ရရှိပါတယ်။အမျိုးသမီးငယ်ရေရာသီလာလို့အပြိုးပေါ်ဝင်ပြီးဆိုရင်မေးစီမှာပထမဆုံးတက်တူးထိုးကြလေးရှိပြီးနှစ်ဖူးပေါ်ကတက်တူးကတော့နေလုံးကြီးကိုဂုံပြူပြီးတော့ထိုးကြတာဖြစ်ပါတယ်
။ဆတ်ချိုဝေအင်းဟာနော်အကာမဲဖမီလီဖော်ဟော့အော်နော်အကာ
အရင်တုန်းကအင်းနူဝလူမှုအတိုင်းဝိုင်းထဲမှာမိသားစုတွေဘလို့တော်ဆက်ကြတာလဲအခြေအနေအစဉ်တန်းကဘာလဲဆိုတာထင်ဟပ်အောင်တက်တူးထိုးကြတာဖြစ်ပါတယ်ကိုဘာကျွမ်းကျင်တယ်လဲဘာကောင်းကောင်းလုပ်တယ်လဲဘဲမိသားစုနဲ့ဘလို့တော်ဆက်တယ်လဲဆိုတာကိုတက်တူးတွေနဲ့ပုံဖော်ကြတာဖြစ်ပါတယ
် Greenland ဒေသမှာ Inuit တိုင်းရင်းသားတွေကိုရိုင်းရင်ကျင်းမှုအမွေအနှစ်တွေကိုပြန်လည်ဖော်ထုတ်နေကြသလိုကိုလိုနီခေတ်လွတ်ပိုင်းမှာကြီးပြင်းလာတဲ့ဒိမတ်လူမျိုးတချို့ကလည်းဒီဒေသကရင်ကျင်းမှုဓလေ့ထုံးစံတွေကိုစိတ်ဝင်တစားလေ့လာနေကြပါတယ်ဒိမတ်လူမျိုးတက်တူးပညာရှင်မာယာကAnyway ဆေးမဲ့တက်တူးတွေမှာလူမှုဝန်ကျင်အမဲလိုက်တဲ့နီးနဲ့ဒေသဆိုင်ရာယုံကြည်မှုတွေအပေါ်ကွဲပြားတယ်လို့ရှင်းပြပါရတယ်။အထူးသဖြင့်အမျိုးသမီးတွေအနေနဲ့ဆေးမဲ့တက်တူးကိုအဆောင်အဖြစ်နဲ့ထိုးကြတယ်လို့သူကပြောပြပါရတယ်
။ The tattoos had a job to do. So you would get them.
တက်တူးတွေမှာအဓိပ္ပာယ်ရှိတဲ့အတွက်လူဝဲလာတဲ့အခါတက်တူးထိုးကြပါရတယ်။အသက်အရွယ်နဲ့မဆိုင်ပါဘူး
။လူမျိုးစုပေါ်လိုက်ပြီးတော့အဆောင်အနေနဲ့အမျိုးသမီးတွေထိုးကြတဲ့တက်တူးပုံစံ15မျိုးလောက်ရှိတယ်လို့သူက AFP သတင်းဌာနကိုပြောပြပါရတယ်။ဘယ်မျိုးနွယ်စုကလာတယ်လဲဘလို့ပုံစံနဲ့အမဲလိုက်ကြတယ်လဲဆိုတာပေါ်ပါမူတည်ပြီးဆင်းပင်ကောက်ချောင်းတွေကွဲပြားပါတယ်အဝိထဲချုပ်လုပ်တဲ့တရိတ်ဆန်အယိုးအပ်ကိုတုံးပြီးတက်တူးထိုးကြတာမို့ဒီဇိုင်းတွေကလိုင်းတွေအဆက်တွေလိုခက်ရိုးရိုးပုံစံတွေများပါတယ်မျိုးဆက်နဲ့ချီအမျိုးသမီး Inuit တိုင်းရင်းသားတွေကြားတက်တူးထိုးတဲ့အလေးထားပျောက်ခဲ့ပေမဲ့အခုတော့စိတ်ဝင်စားနဲ့ပြန်ပြီးတော့ထိုးနေကြပါတယ်
People are super hungry for understanding their culture. They are super duper hungry for representing the culture.
ကိုတိုင်းသားလူမျိုးတွေရဲ့ယဉ်ကျေးမှုနောက်ခံအကြောင်းတွေလူတွေကတိတ်ကိုသိချင်နားလည်သဘောပေါက်ချင်ကြသလိုအဲ့ဒီယဉ်ကျေးမှုတွေကိုကိုစားပြုချင်တဲ့စိတ်တွေပြင်းပြကြပါတယ်။ကိုလိုနီခေတ်တုန်းကပျောက်ပြက်ခဲ့တာတွေကိုပြန်လည်ဖော်ထုတ်ချင်စိတ်တွေတိတ်ကိုပြင်းပြကြတာပါ။လူတယောက်ကိုကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတဲ့အထောက်အထားတွေဖျောက်ဖျက်ပြီးတခြားတယောက်လိုပုံစံသွင်းခံရမယ်ဆိုရင်ကိုကိုယ်တိုင်ဘယ်သူမှန်းကိုသိတော့မှာမဟုတ်ဘူးလားရှင
် Greenland ဒေသကိုသာသနာပြုတွေ1920ခုနှစ်မှာစရောက်လာပြီးအနှစ်90မကြာခင်မှာပဲ Inuit တက်တူးထိုးတဲ့ဒလိထဖြည်းဖြည်းပြောက်ွယ်ခဲ့ပါတယ်အခုတော့ဆင်းမင်တွေပြန်ထိုးနေကြပြီပဲအသက်အဆန်းလိုပြန်ဖြစ်နေတဲ့အတွက်အများစုကဘာကြောင့်ဘလို့အဓိပ္ပာယ်တွေရှိတယ်ဆိုတာကိုပြန်ပြီးတော့လေ့လာနေကြရဆဲဖြစ်ပါတယ်
We have, as a group, an identity crisis and are very busy building like nature
tomorrow ko be du be wa phit de so ra ko ba pyo ya me ma ti de pyatana yin sain ja ba de nang ngae ti sao yee lo myo be ko lo myo naw khan ne patat ta ri ko pyat le ti sao ja ba de di chei ma inyu we tattu ri ga ko be du be wa phit de so ra a kaung song pyat da nai ne tin ge da lo phit da chao a chein do twin tait ko yee ban sa la da ba ko lo myo so ra the lo lo se ko be du be wa phit de so re a phie ko ro tattu ga ni pe nai ma de
အတိတ်ဆဝိုင်းတွေက Greenland ဒေသမှာနေထိုင်ကြတဲ့ Inuit တိုင်းရင်းသားတွေကြားမှာကျူနေလို့ခေါ်တဲ့ဆေးမင်တတူဟာအမျိုးသမီးတွေအဝဲထည်ချုပ်လို့ကျွမ်းကျင်မှုကနေဆင်းသက်လာတာလို့ယုံကြည်ထားကြပါတယ်။တရိဆတ်အယိုးနဲ့လှုပ်ထားတဲ့အဝဲချုပ်အပ်ကိုသုံးပြီးအရေပြားပေါ်မှာအချုပ်တလို့ဆေးမင်ထိုးခဲ့ကြတာဖြစ်ပါတယ်။လူမျိုးစုအတိုင်းဝိုင်းနဲ့ကိုးခွေယုံကြည်မှုပေါ်မူတည်ပြီးတော့ Inuit အမျိုးသမီးတွေဆေးမင်တတူကိုအဆောင်ဖြစ်ထိုးကြလေရှိသလိုအမျိုးသားတွေမှလည်းမတော်တဆထိခိုက်တာမျိုးအမဲမလိုက်နိုင်တာမျိုးတွေကြုံတွေ့ရတဲ့အခါမှာကံကောင်းအောင်လို့ကျူးနှစ်တတူထိုးကြတယ်လို့အင်းနွေတိုင်းရင်သားတွေအကြောင်းမှတ်တမ်းတွေမှာဖတ်ရပါတယ်ရှင်ကျွန်မစုမြတ်မော်ပါ
ဂရင်းလန်ဒေသကအနုဝက်ဆေးမင်တတူတွေအကြောင်းကမ္ဘာတစ်လောက်ခီးသွားအစီအစဉ်မှာမတ်စုမြတ်မောင်ကတင်ဆက်ပေးခဲ့တာပါအခုတော့ပေးခဲ့တဲ့ရပ်ပိုင်းတွေအတွဲဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးချင်ပါတယ်အီရန်နိုင်ငံကသူတို့ရဲ့အကြီးဆုံး drone ကိုစမ်းသပ်ပြန်တန်းခဲ့ပါတယ်လူတွေရဲ့နေ့စဉ်ဘဝကိုအထောက်အကူပြုပြီးတော့အလုပ်တွေကိုကူလုပ်ပေးတဲ့စက်ရုပ်တွေကို2025ခုနှစ်နီးပညာပြပွဲမှာတွေ့ရတာပါဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုမအေးတန်တာကျော်ကစူးစီးပြီးတော့တင်ဆက်ပေးထားပါတယ်ရှင
်အရှိအလဲပါစစ်ပွဲတိုင်ကြောင့်ပျက်စီးယိုယွင်းနေတဲ့ပါလက်စတိုင်းဒေသဂါဇာကမ်းမြောင်ကိုဂုဏ်ပြုတဲ့အနေနဲ့ဂါဇာလို့နာမည်ပေးထားတဲ့အီရန်ပိုင်အကြီးဆုံး drone ယာဉ်ကိုအီရန်ကစမ်းသပ်ပြန်တန်းခဲ့တာဖြစ်ပါတယ်။ Islamic Tolerance အဆောင်တပ်ဖွဲ့ IRGC ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဟိုဆိန်ဆလာမီနဲ့ IRGC လေးတဲ့တာဝန်ခံအမီအလီဟာဂျီဇာဒါတို့ကဇန်နဝါရီလ26ရက်နေ့ကထုတ်လွှင့်ပြသခဲ့တဲ့ရုပ်သံမှတ်တမ်းမှာဒီ drone ကိုပထမအဆုံးချိန်စမ်းသပ်ကြည့်ရှုနေတာတွေ့ရပါတယ်။နိုင်ငံပိုင်မီဒီယာတွေရဲ့ဖော်ပြချက်အရတော့ဒီ drone ကိုအရင်က Shahid 149 Gaza drone လို့နာမည်ပေးထားပြီးတော့အခုတော့အစင်းမြင့်ပြီးတော့ Gaza drone လို့ပြောင်းလဲခေါ်ဝေါ်တာဖြစ်ပါတယ်။ဒီ drone ကဘုံးစစ်နှလုံးထိတည်ဆောင်းနိုင်ပြီးတော့နေဆက်ဒေတာစစ်စင်ရေးတွေမှာအသုံးပြုမယ်လို့လေတဲ့အကြီးကဲကပြောပါတယ်။စစ်မဖြစ်ခင်တုန်းကပါလက်စတိုင်း 1.3 သန်းနေထိုင်ခဲ့တဲ့ Gaza ကမ်းမြောင်ဒေတာကအီရန်ထောက်ခံတဲ့ Hamas အဖွဲ့တွေနဲ့ Israel တို့ရဲ့တိုက်ပွဲတွေကြောင့်တနစ်ကျော်အကြာမှာတော်တော်များများပျက်စီးယိုယွင်းသွားပြီးဖြစ်ပါတယ်။Israel ရဲ့စင်းစရာရဆိုရင်တော့အော်တိုဝါလာ9ရက်နေ့ကဟာမတ်စစ်သေးကြွရဲ့တိုက်ခိုက်မှုမှာလူ1100သေဆုံးခဲ့ပြီးတော့250ကျော်ကိုဂါဇာကဒဇာခံဖြစ်တဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့တာကြောင့် Israel ကဂါဇာကိုစစ်စင်ရေးစတင်တာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာ Israel ရဲ့စစ်စင်ရေးကြောင့်တော့ဂါဇာကဇမ္မာရေးအာဏာပိုင်တွေရဲ့အပြောအယဆိုရင်ပါလက်စတိုင်း 48,000 ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ညပ်နေတဲ့ခြေတွေကိုအဝတ်လျှော်ခြင်းနဲ့ထည့်ရတာပြင်းမှန်းနေပြီလားအခုတော့ကိုယ်တိုင်ထည့်စရာမလိုတော့ပါဘူးနော်ဉာဏ်ရည်တုနည်းပညာထည့်သွင်းထားတဲ့ Robot Rock Sorozy 70ပုံစုံဆက်လီဟာအဲ့ရှင်းလင်းရေးတွေအတွက်ကူညီပေးနိုင်တာပါကြီးလိုက်ရင်တော့ရိုးရိုးအလိုလျောက်မောင်းနေနိုင်တဲ့ Automatic ပုံစုံဆက်လီလို့ထင်ရပေမယ့်သူ့မှာပါတဲ့ဆက်ရုပ်လက်တံကအခရာကျပါတယ်သူကအဲ့လက်တံလေးကိုတုံးပြီးတော့အိမ်လုပ်တွေကိုကူလုပ်ပေးနိုင်ပါတယ်ခြေအိတ်ဖနက်မြန်တဲ့တုပ်ပွားဒီလိုမျိုး Grand 300အောက်လေးတဲ့အပေါ်စားပစ္စည်းတွေကိုမှတ်ထားပြီးတော့သူ့နေရာနဲ့သူပြန်ပြီးတော့ထားပေးနိုင်တာပါပြီးတော့သူကလဲစစ်ကြိုးတွေလိုမျိုးအိမ်တွင်းမှာအတားဆီးတွေဖြစ်နေရင်လည်းအဲ့ဒီလိုမျိုးအတားဆီးအမျိုးအစားပေါင်း100မျိုးကိုမှတ်မိအောင်လေ့ကျင့်တင်ကြားပေးထားလို့ဒီပစ္စည်းတွေကိုရှောင်သွားပြီးတော့ဟိုကဒီရွေးရှားပြီးတော့တန်ရှင်းရေးလုပ်ပေးနိုင်ပါတယ်သူကတယ်လီဖုန်း application ကတစ်ဆင့်အသုံးပြုရတာဖြစ်ပြီးညက်ပတ်တဲ့ခြေအိတ်တွေကိုဘယ်မှာထားရမလဲနောက်ပြီးတော့ဖုံးစုပ်ကြမ်းတိုက်ဖို့အချိန်စရာဘယ်လိုတတ်မှတ်မလဲဒီလိုမျိုးအိမ်လုပ်တွေကိုသူကမှတ်မိအောင်လို့အစီအစဉ်ပြီးတော့ခိုင်းထားနိုင်ပါတယ်
It's the world's first robotic vacuum with a robotic arm
ဒီစက်ကပစ္စည်းတွေကိုမှတ်မိပြီးတော့ကောက်ယူနိုင်တယ်နောက်ပြီးတော့တင့်တော်တဲ့နေရာမှာပြန်ထားပေးနိုင်တဲ့အတွက်ကြောင့်မလို့အထူးခြားဆုံးပါလို့ Roborock company က Ruben Rodriguez ကရှင်းပြပါတယ်ကမ္ဘာမှာပထမအဦးဆုံးအရေအတွက်အများဆုံးထုတ်လုပ်တဲ့ဖုံးစုပ်ဆက်လေးပါလို့ပြောပြီးတော့ Roborock Soros Z70 ကို CES 2025ကုန်စည်ပြပွဲမှာတရားဝင်မိတ်ဆက်ပေးခဲ့ပြီးတော့ဒီနှစ်တွင်ဆက်ပြီးတော့ရောင်းချပေးသွားမှာဖြစ်ပါတယ
်
ဒီ2025 CES နည်းပညာပြပွဲမှာလူတွေကိုအံ့အားသင့်စေတဲ့စက်ပစ္စည်းတွေပြသထားတာမှာနှကန်းနေစိုးစက်လက်ပါပါတယ်။ဘရာဇီးလ်နိုင်ငံ Body Cario အလကုံကုမ္ပဏီကထုတ်လုပ်တဲ့လက်နဲ့မကိုင်းမဲနဲ့နှကန်းနေစိုးနိုင်တဲ့ဆက်ဖြစ်ပါတယ်။ငရေတုနည်းပညာနဲ့နှကန်းနေစိုးပေးတဲ့ဆက်ဖြစ်ပြီးတော့ Smart Lipstick လို့ခေါ်တဲ့ဒီဆက်ကအသုံးပြုသူရဲ့အသားအရောင်ကို AI နည်းပညာနဲ့လဲစမ်းစစ်နှကန်းပုံသဏ္ဍာန်ကိုလည်းအတိအကျမှတ်သားနိုင်ပါတယ်။ပြီးတော့ကွန်ပျူတာမျက်စိနဲ့စက်ရုပ်လက်တံသေးသေးလေးကိုအသုံးပြုပြီးတော့လူလက်နဲ့ဆိုးပေးတယ်လို့ပဲနူးနူးညံ့ညံ့လေးနဲ့တက်တက်ရဲရဲဆိုးပေးတယ်လို့ပြပွဲလာတဲ့သူတွေသဘောကျကြတာပါဒီဆက်ကိုလှုပ်ရှားမှုနဲ့အမြင်အာရုံချိုးတက်တဲ့သူတွေအသုံးပြုနိုင်အောင်လို့ရည်ရွယ်ပြီးတော့ဒီဇိုင်းထုတ်ထားတာဖြစ်ပါတယ
် We have a lot of different types of skin tones different types of lipstick
Tomorrow ရဲ့အဓိကရည်မှန်းချက်ကအသားအရောင်မျိုးမျိုးနှကန်းပုံစံမျိုးမျိုးရှိတဲ့သူတိုင်းအတွက်ငရေတုနည်းပညာကိုအသုံးပြုနိုင်ဖို့ပါလို့ Las Vegas မြို့မှာကျင်းပသွားတဲ့ CES 2025ပွဲမှာ Body Cario Company က Milani Haraguchi Badila ကရှင်းပြပါတယ်။ဒီနည်းပညာနဲ့ဆိုရင်နောက်မှတခြားအလောက်ကုန်ပစ္စည်းတွေကိုဆိုးပေးနိုင်အောင်လို့ငရေတုကိုသင်ပေးလို့ရတယ်လို့လည်းသူကပြောပါတယ်။လူတွေကအလားပင်ပစ္စည်းဝယ်တဲ့အခါမှာနှက်ခမ်းတွေကိုဝယ်ဖို့အရင်ဆုံးစပြီးတော့စဉ်းစားတတ်ကြတာကြောင့်အခုလိုမျိုးနှက်ခမ်းတွေဆိုးတဲ့ဆက်ကိုတီထွင်တာပါလို့ကုမ္ပဏီကပြောပါတယ်ရှင်။ကံကြမ်းကြီးမှာတော့လေတိုင်နှုံတိုင်းတာကိုစူးစမ်းနေတဲ့ Weather and Radar မိုးလေဝသကုမ္ပဏီကဝန်ထမ်းတယောက်ဇန်နဝါရီလ24ရက်နေ့မနက်ပိုင်းမှာလေတိုင်နှုံပြင်းထန်လုံးလုံးလမ်းတော်မလျှောက်နိုင်အောင်ဖြစ်ခဲ့ရပါတယ်။ကုမ္ပဏီရဲ့အဆိုအရသူတို့အဖွဲ့ကတနာယိုကီလိုမီတာ190မိုင်နဲ့ဆိုရင်တနာယိုမိုင်138မိုင်အထိတိုက်တဲ့လေတိုင်နှုံကိုမှတ်တမ်းတင်နိုင်ခဲ့တယ်လို့ဆိုပါတယ်။သူတို့ကုမ္ပဏီလူမှုကွန်ရက်ပေါ်မှာတင်ထားတဲ့ဗီဒီယိုမှာတော့တိုင်းမိုတော်တော်ကိုတိုက်ပွဲဝင်ခဲ့ရတယ်လို့ရေးထားတာပါ။အိုင်ယာလန်နဲ့မြောက်ပိုင်းအိုင်ယာလန်မှာအေယဝင်မုန်တိုင်းကြောင့်စံချိန်တွေလေပြင်းတွေတိုက်ခိုက်ခဲ့ပြီးတော့အိုင်ယာလန်နိုင်ငံရဲ့သုံးဘုံတစ်ဘုံလောက်မှာနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေတက်စစ်မီပြတ်တောက်ခဲ့ပြီးတော့လေရင်ခီးစဉ်ရာနဲ့ချေဖြတ်သိမ်းခဲ့ရပါတယ်။ကျောင်းတွေနဲ့အများပြည်သူတည်ယူပို့ဆောင်ရေးတွေလည်းပိတ်ထားခဲ့ရတာပါ။အိုင်ယာလန်နိုင်ငံရဲ့မိုးလေဝသအေဂျင်စီဖြစ်တဲ့မက်အီရင်းရဲ့အဆိုအရဆိုရင်တော့ Galway County မှာဆိုရင်ညဘက်တိုင်းတာရရှိတဲ့တနာယိုကီလိုမီတာ182ကီလိုမီတာမိုင်နဲ့ဆိုရင်133မိုင်လေတိုင်နှုံးကနှစ်ပေါင်း80ကျားအတွင်းမှာလေတိုင်နှုံးစံချိန်ချိုးသွားတာဖြစ်ပါတယ
်။မယေးတနာကျော်စူးစီးတင်ဆက်ပေးခဲ့တဲ့ social media ပေါ်မှာလူကြည့်များနေတဲ့10မိနစ်စာသတင်းဗီဒီယိုလေးတွေကိုတင်ဆက်ပေးကြပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုဆက်ပြီးတော့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှမို့နောက်ဆုံးရသတင်းအစီအစဉ်ကိုကိုစောဝင်းလိုင်းကနေပြီးဆက်ပြီးတော့ပြောပြပေးပါမယ
်။ကုလသမဂ္ဂလူညီအကောင်စီမှရုရှားယူကရိန်းစစ်ပွဲဆုံးသက်ရေးအတွက်အမေရိကန်ကတင်သွင်းတဲ့ငြိမ်းချမ်းရေးအတွက်လမ်းမူကြမ်းဟာပိုပြီးမျှတမှုရှိတယ်ဆိုပြီးရုရှားကကြေညာပါတယ်။ဒီအဆိုပြုချက်ကိုဗြိတိန်နဲ့ဥရောပမဟာမိတ်တွေကတော့တိတ်သဘောမတူကြပါဘူး။အမေရိကန်ရဲ့အဆိုပြုချက်ဟာသဘောတူညီချက်အတွက်တကယ်လိုလားတဲ့အားထုတ်မှုဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကဒီကနေ့ဖေဖော်ဝါရီ25ရက်နေ့မှာပြောပါရခင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ဖ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဂျာဗျက်အစိုးရအကြီးအကဲမိုဟာမက်ယူနုစ်နဲ့မနေ့ကဒါကာမြို့မှာတွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်အကြအတဲကိုဘယ်လိုဖြေရှင်းမလဲဆိုတဲ့နီလန်သစ်တင်နဲ့နိုင်ငံတကာအလူရှင်တွေရဲ့ထောက်ပံ့မှုရရှိရေးဆွေးနွေးခဲ့ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းနိုင်ရေးမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုအစောဆုံးအဖြေရှာနိုင်ဖို့လိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဂျာဗျက်အစိုးရနိုင်ငံသားရေးအကြံပေးနဲ့တင်းတင်းကြပ်ကြပ်ကတွေ့ဆုံတဲ့အခါမှာလည်းထူးကိုယ်တလဲကတင်ပြခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံဘက်ကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နှင်းတာကြောင့်ထိုင်းနိုင်ငံဘက်ကိုရောက်လာနိုင်တဲ့နိုင်ငံသား9000လောက်အထိရှိနိုင်တဲ့အကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဖွန်တွန်ဝီချာချိုင်းကမနေ့ကသတိပေးပြောဆိုတာကိုတနေ့ရှင်းသတင်းမှာရေးသားထားပါတယ်ခင်ဗျာ။အွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနေနေရေးဖိအားပေးတဲ့အနေနဲ့မြန်မာနိုင်ငံဘက်ကိုဓာတ်ဆီနဲ့ဒီဇယ်ဖြတ်တောက်ထားတဲ့အတွက်မြောက်ရီမျိုးကကားတွေအတော်တော်များများနေ့စဉ်ထိုင်းဘက်ကိုလာပြီးတော့စီးဖြစ်နေကြပါတယ်။အကျိုးဆက်အဖြစ်ရင်ကျောပိတ်ဆို့မှုတွေနဲ့ကြုံနေရတဲ့အကြောင်းထိုင်းနိုင်ငံထုတ်တနေ့ရှင်းသတင်းစာမှာရေးသားထားပါတယ်ခင်ဗျာ။
သတင်းစီစဉ်ကိုကိုစုံဝင်းလိုင်းကပြောပြပေးသွားတာပါအင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်ဆပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dear နဲ့ Justin Twist တို့ပဲဖြစ်ပါတယ် VOA American အတန်လွှင့်အစီအစဉ်ကို Luri Mose ရုပ်သံလိုင်းအပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့ခတ်သိမ်းကင်းငြိမ်းပြီးတော့လိုရာဆန္ဒပြသကြပါစေကျမအလိမ်ပါပါရှင်
This program.